ယ်ယနေ့ညကျင်ပါပြုလုပ်တဲ့ဓမ္မသဘင်ဝယ်စတင်ကြစို့ယနေ့သာသနာတော်နှစ်2559ခုနှစ်မြန်မာကောစာတက္ကရာ1385ခုနှစ်တစောင်းမုံလာပြီးကျော်6ရက်ခရစ်နှစ်2013ခုနှစ်နိုဝင်ဘာလ26ရက်ရှင်နေလူကောင်းမြတ်တဲ့အချိန်ခါတမယမှာစကိုင်းတောင်ယူမြတ်စေချာကျောင်းတိုက်မှာကျင်ပါပြုလုပ်တဲ့ဓမ္မဒါနတရားလှူပွဲဓမ္မသဘင်ပွဲကိုကျင်ပါပြုလုပ်တယ်ကုသိုလ်ရှင်များကစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွာတိကြီးဇေတန်းရက်မှာနေထိုင်ကြတဲ့ကထိန်ဒါယကကြီးဥတာတီကထိန်ဒါယိကမာကြီးဒေါ်ချင်းစိသမီးတော်ညညဆန်းတဲ့မောင်နှမများမိဘမေတ္တာမိသားစုများဆက်ကြကြောင်းတိုင်ကတက္ကမမိသားစုများကဓမ္မဒါနတရားလှူပေးလူကြတယ်အကြောင်းရင်းခန္ဓာကစကိုင်းတောင်ယူများဆက်ကြကြောင်းတိုင်မှာယခုနှစ်ပူရိမဝါကပ်ပြီးတော့တရင်ကျော်လာပြီးမဟာပဝရဏနေ့ကပဝရဏပြုပြီးတဲ့တန်ဃာတော်ရှင်မြတ်ပေါင်းအားကထိန်လျာသင်္ကန်းဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဘာဇုတန်ဃာတော်348ပါပင်းတန်ဃာဆရာတော်ကြီး73ပါအလုံးတန်ဃာတော်360တို့အားသင်္ကန်းဖနက်နေရထိုင်နဝကမ္မချုံတယ်စတဲ့ပစ္စည်းဝတ္ထုမျိုးစုံကိုလူတန်းကြမယ်မနက်ဖန်မှာရေစက်ချအမြတားပေးဝေခြင်းဆောင်ရွက်ကြမယ်မြတ်စက်ကြနာယကဆရာတော်သာသနာပြုကိစ္စမှာချမ်းသာလွယ်ကူစေဖို့ယာနာဒါနရင်လူကိုလည်းပဲလူတန်းကြတယ်ဒါတွေကိုမနက်ဖန်ကြလို့ရှိရင်ရေစက်ချအမြတားပေးဝေခြင်းကိစ္စတည်တံ့ဆောင်ရွက်မယ်အဲ့တော့ယနေ့ညမှာမိမိတို့ရဲ့ကတိနာစီဝရဒါနာကုသိုလ်ကထိန်သင်္ကန်းလျာလှူတဲ့သင်ကုသိုလ်နဲ့တကဝအချံရံပစ္စည်းများကိုလှူဒန်းတဲ့ကုသိုလ်ဒါတွေကိုအကြောင်းပြုပြီးအကျိုးဓမ္မသဘင်ဖြစ်နေတရားဝင်ကျင်းပါကြတယ်တရားလှူပေးလှူကြတယ်အဲ့တော့အလုံးသောကထိန်တကာတကမာများနဲ့တကဝတရားနာလာကြတဲ့ဆရာကြီးဆရာလေးများဓမ္မမိတ်ဆွေများကိုဘုန်းကြီးနေနဲ့ကျေးဇူးတရားနဲ့သာသနာဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်တရားနာမယ်ဟာကျေးဇူးတရားနဲ့သာသနာတဲ့တရားနာမယ်ဟာပါလေအဲ့တော့ဘုန်းကြီးတို့ကျေးဇူးတရားဆိုတာအလုံးလိုအပ်နေတယ်ဘာဖြစ်လို့လဲဆိုတော့ယနေ့ခေတ်မှာကျေးဇူးတရားတွေခံချောက်ပြီးတော့နေကြတယ်ကျေးဇူးတရားခံချောက်တဲ့အတွက်လောဘဒေါသမီးတွေတောက်လောင်ပြီးတော့ကမ္ဘာလောကကြီးပူလောင်နေကြတယ်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကဂျေဇူးတည်ခြင်းဂျေဇူးဆက်ခြင်းကိုတပ္ပုရိတာလက္ခဏာတဲ့သူတော်ကောင်းတွေရဲ့လက္ခဏာသူတော်ကောင်းဟုတ်မဟုတ်ကိုတည်ခြင်းဒီပုဂ္ဂိုလ်ဟာဂျေဇူးတည်တတ်သလားဂျေဇူးကိုတည်တဲ့လောက်ပြန်ပြီးတော့ဆက်တတ်သလားဒီလက္ခဏာလေးတွေကြည့်လို့ရှိရင်သိတာရဲ့ပေါ့အဲ့တော့သူဂျေဇူးတည်ခြင်းဂျေဇူးဆက်ခြင်းဆိုတာသူတော်ကောင်းလက္ခဏာသူတော်ကောင်းဆိုတာငြိမ်းချမ်းတဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းပဲလောဘမီဒေါသမီတွေငြိမ့်ပြီးတော့ငြိမ်ချမ်းတယ်မြင်လဲရရင်စိတ်ချမ်းသာတယ်စကားပြောခွင့်ရရင်စိတ်ချမ်းသာတယ်ဒါသူတော်ကောင်းရဲ့လက္ခဏာပဝန်းကျင်ကိုလည်းပဲငြိမ်ချမ်းမှုကိုပေးနိုင်တယ်သူတော်ကောင်းတွေဟာကိုယ်နဲ့စကားလာပြောရင်သူတော်ကောင်းရဲ့ဓာတ်တွေသူတော်ကောင်းနေနေသူတော်ကောင်းနေတရင်သုံးတဲ့နေရာရောက်ရင်ငြိမ်ချမ်းတဲ့ဓာတ်တွေအလိုလိုခံစားလာရတယ်ဒါရီယာသူတော်ကောင်းရဲ့လက္ခဏာအဲ့ဒီသူတော်ကောင်းရဲ့လက္ခဏာတွေမှာဂျေဇူးသိခြင်းဂျေဇူးဆက်ခြင်းဆိုတာပါဝင်နေတယ်အဲ့တော့သာသနာတော်ကြီးနဲ့ဂျေဇူးတရားတွေနဲ့ဘယ်လိုပတ်သက်နေတယ်လဲဘယ်လိုဆက်ဆက်နေတယ်လဲဒါလေးကိုဘုန်းကြီးကဟောပြပေးမယ်အခါတစ်ပါးမှာဘုရားရှင်ကိုယ်တော်မြတ်တာဝတိပီဇေတဝန်เจ้าမှာတရင်သုံးတော်မူတဲ့အချိန်မှာဘုရားရှင်ကတနေ့တော့ယဟန်တော်တွေကိုတရားတစ်ပုဒ်ဟောခဲ့တယ်ဂျေဇူးနဲ့ဆက်တဲ့တရားတန်ရုပ်ပါဠိတော်မှာရှိတယ်ပေါ့ဒုတိယသင်္ကာလတုတ်တန်တဲ့အဲ့တော့အာယုံပြုပြီးတော့မှန်းကြည့်လိုက်ဘုရားရှင်ကိုယ်တော်မြတ်ကဓမ္မဒနပလင်ထက်ကနေတရားဟောတော်မူတယ်ရဟန်းတော်တွေကဘုရားရှင်ရှိတဲ့ဘက်မျက်နာမူပြီးတော့လုံးလေးတွေချီထားပြီးတော့ငြိမ်သက်နေကြတယ် ဥပမာအဖြစ်ဘာနဲ့တူလဲဆိုတော့လေငြိမ်တဲ့ရက်မှာထွန်းထားတဲ့စီမီလေးတွေဖျောင်းနိုင်လေးတွေကငြိမ်ပြီးတော့မီလေးတွေတောက်နေတယ်လို့ပဲတန်ဃာတော်ရှင်မြတ်ဒီဖျားရှင်ရဲ့ရှေ့မှာလုံးလေးတွေချီပြီးတော့ငြိမ်သက်ပြီးတော့တရားကိုလေးလေးစားစားနာယူနေကြတာဒါလေးကိုအာယုံပြုတာဒီအချိန်မှာဖျားရှင်ကယေရှုတရားနဲ့ဆက်ပြီးတော့ဘလို့မိန့်ခဲ့လဲဆိုတော့အတုထာနောတုံမေဘိကဝေရတ္တိယပိစုတသမယံစရာသိင်္ဂါလတ္တဝတ္တမာနတ္တာတိယဟန်တို့တဲ့ညင့်ရဲ့နနမိုးတောက်အချိန်အဲ့ဒီအချိန်မှာမြေခွေးအိုတကောင်အော်မီလိုက်တဲ့အတန်ကိုသင်တို့ကြားမိရဲ့လားလို့မိကုံထုတ်လိုက်တယ်ဒီတော့ငြိမ်သက်နေတဲ့ယဟန်ပရိသတ်ကအေဝံဗန္ဒီမြတ်စွာဘုရားကြားမိပါတယ်ဖျားဒါမျိုးပြန်ပြီးတော့ရှောက်ထားလိုက်တယ်။ဒီတော့ဘုရားရှင်ကတိယာကောဘိကဝေတတမိန်စရာသိင်္ဂါလီယာကာစီကတင်ညူတာကတဝေရီတာယဟန်တို့တဲ့အဲ့ဒီနန္နမိုးသောအချိန်အော်မီတဲ့မြေခွေးအိုရဲ့နှလုံးသားမှာဂျေဇူးတည်တတ်တဲ့သဘောဂျေဇူးဆက်တဲ့သဘောယံကာရှိနိုင်တယ်တဲ့နာတွေဝါဣတိကိစီတကြပုတ္တိယပတိညေတိယယာကာစီကတိညုတာကတဝေရိတာဘုန်းကြီးတို့မြေခွေးဆိုတဲ့တတ္တဝါကပုံမြင်ထဲမှာပဲကြည်ကြည်ဇတ်တော်တွေထဲမှာပဲကြည်ကြည်အင်မတန်မှဂျေဇူးကန်းတတ်တဲ့တတ္တဝါဂျေဇူးမတိတတ်တဲ့တတ္တဝါတွေထဲမှာထိတ်ဆုံးစေရင်ကပါတယ်ဘုရားရှင်ကအဲ့ဒီလိုဂျေဇူးကန်းတတ်တဲ့မျိုးနွယ်မှာဖြစ်နေတဲ့မြေခွေးအိုရဲ့နှလုံးသားမှာတဲ့ယံကာဂျေဇူးသိတဲ့သဘောဂျေဇူးကိုသိတဲ့အတိုင်းဆက်တဲ့သဘောတွေ့မြင်နေရတယ်ရှိနိုင်တယ်ဒါပေမဲ့လို့တဲ့ငါဖရာရဲ့သာသနာတော်မှာအချို့သောယဟန်နေကိုကိုကိုတာကိဝိမင်းသားဖရာရှင်ရဲ့သားယဟန်လူဝန်ခံနေပါလျက်အဲ့ဒီယဟန်နေရဲ့တန်တန်မှာဂျေဇူးသိတဲ့သဘောဂျေဇူးဆက်တဲ့သဘောမတွေ့ရအောင်ယံကာမရှိနိုင်ဘူးတဲ့မြတ်စွာဘုရားကကျေးဇူးကန်တဲ့တတ္တဝါမြေခွေးနဲ့နိုင်ပြီးတော့ယဟန်တော်တွေကိုကျေးဇူးသိစေခြင်းနဲ့ဆန္ဒတော်နဲ့မိန်တော်မူခဲ့တာအဲ့ဒီလိုကျေးဇူးကန်တဲ့မျိုးနွယ်မှာဖြစ်နေတဲ့မြေခွေးရဲ့နှလုံးသားထဲမှာတခါတည်းရန်ကျေးဇူးသိတဲ့သဘောကျေးဇူးဆက်တဲ့သဘောတွေတွေ့မြင်နိုင်တယ်တဲ့ရှိနိုင်တယ်ဒါ့အပြင်ငါဖရာရဲ့သာသနာတော်မှာယဟန်တော်တို့အချို့မှာတော့တာကီဝင်းမင်းသားဖရာရှင်ရဲ့သားဒီလိုဝန်ခံနေပါလေ။ယေရှုသိတဲ့သဘောကိုမတွေ့ရဘူး။ယေရှုဆက်တဲ့သဘောဝေးနေတတ်တယ်။ဒါဖျားရှင်ကသူ့ရဲ့သားတော်ယဟန်လေးကိုယေရှုသိစေခြင်းလို့ဟောတော်မူတာ။နှိမ်ချခြင်းလို့ဟောတာမဟုတ်ပါဘူး။ဖျားရှင်ဒီလိုဟောခြင်းရဲ့အကြောင်းကလည်းပဲရှိတယ်။ဘုန်းကြီးတို့အဲ့ဒီနက်နက်မိုးတောက်ခါမှာအော်မြည်တဲ့မြေခွေးဟာတနေ့တော့ညီကို9ယောက်လေလုံနေတယ်လေခင်းပေးမှာရှိနေတယ်။အဲ့ဒီချိန်မှာညီကိုခုနှစ်ယောက်တည်းကအငယ်ဆုံးညီငယ်လေးကလေကင်းပေးမှာနှွားကြောင်းနေတဲ့အချိန်အဲ့ဒီမြေခွေးအိုးကိုစပယ်ကြီးမွေကြီးတကောင်ကဆာလုံမွတ်သိစွာနဲ့မျိုးမဲဆိုပြီးတော့ရစ်ပတ်လိုက်တာဒါကိုနှွားကြောင်းနေတဲ့ညီငယ်လေးကမြင်တော့လက်ထဲမှာရှိတဲ့ကြိမ်နဂံနဲ့အဲ့ဒီစပယ်ကြီးမွေကိုနာကျင်အောင်ရိုက်လိုက်တယ်ရိုက်တော့စပယ်ကြီးမွေကနာကျင်လုံးအားကြီးတော့သူရစ်ပတ်ထားတဲ့စားမြူမဲ့မြေခွေးအိုကိုလွတ်ပြီးတော့ဒေါ်သာရီယာကြီးဆာလောင်ချင်းယောဂါကပြင်းထန်ပြီးတော့ကျိန်နဂံနဲ့ရိုက်တဲ့ညီငယ်လေးကိုရစ်ပတ်ပလိုက်တယ်။ဒီချိန်မှာမြေခွေးအိုကစဉ်းစားတယ်။သူ့ကိုအသက်ပေးထားတဲ့အတွက်ငါလည်းပဲပြန်ပြီးတော့အသက်ပေးမယ်လို့ဆုံးဖြတ်ပြီးတော့ညီကိုရီစားဖို့ရာထားတဲ့ယာကူအိုးပေါ်မှာတင်ထားတဲ့ဓာငယ်လေးကိုနှုတ်သီးနဲ့ပြေးပြီးတော့ခြေလိုက်တယ်။ခြေပြီးတော့အဲ့ဒီစပကြီးမွေရစ်ပတ်ခံထားရတဲ့ညီငယ်ရှိရာကိုပြေးသွားတယ်ဒီတော့ကျန်တဲ့ညီကို6ယောက်ကလဲလို့ရင်းနဲ့မြေခွေးဟိုတကောင်ဓာငယ်လေးကိုခြိပြေးတယ်ဆိုတော့နောက်ကနေလိုက်ကြတာနောက်ကလိုက်တော့မြေခွေးအိုးကညီကို6ယောက်လိုက်လာတာကိုသိတော့အဲ့ဒီဓာငယ်လေးကိုစပကြီးမွေရစ်ပတ်ခံရတဲ့ညီငယ်ဆုံးရဲ့အနီးမှာခြားထားပြီးတော့ထွက်ပြေးသွားတယ်တဲ့ဒီတော့ညီကို6ယောက်ကသူတို့ညီငယ်လေးစပကြီးမွေရစ်ပတ်ထားတာကိုတွေ့တာနဲ့ဓာငယ်လေးကိုယူပြီးတော့စပကြီးမွေကိုလှီဖြတ်ပြီးတော့အိမ်ယူသွားခဲ့ကြတယ်ဒီဇလန်းလေးရှိခဲ့တော့မြတ်စွာဘုရားကအဲ့ဒီလိုဂျေဇူးကန်တတ်တဲ့မျိုးနွယ်မှာဖြစ်တဲ့မြေခွေးအိုရဲ့နှလုံးသားမှာယံကာဂျေဇူးသိတဲ့သဘောဂျေဇူးဆက်တဲ့သဘောရှိတယ်တဲ့ဒါပေမဲ့လို့ငါဖရာရဲ့သားတော်ယဟန်တည်းမိမိကိုယ်ကိုတာကိဝင်းမင်းသားဖရာရှင်ရဲ့သား ဒီလိုဝန်ခံနေပါလျက်နဲ့ဂျေဇူးသိတဲ့သဘောဂျေဇူးဆက်တဲ့သဘောမတွေ့ရအောင်ဂျေဇူးကမ်းတဲ့သဘောတွေတွေ့မြင်နေရတယ်ဆိုပြီးမြတ်စွာဘုရားကသူ့ရဲ့သားတော်တွေကိုဂျေဇူးသိခြင်းနဲ့သေစုသိပြီးတော့ဂျေဇူးဆက်တဲ့ပုဂ္ဂိုလ်တွေဖြစ်စေခြင်းလိုက်တာသားတော်တွေတွေမကောက်ဘေကူနီတွေဘေကူနီနွယ်ဝင်သီလာချင်းဆရာလေးတွေယနေ့သာသနာ့ကိုထောက်ပံ့နေတဲ့တရားဒဂမာတွေအားလုံးကိုဘုရားရှင်ကဂျေဇူးသိစေခြင်းနဲ့ဂျေဇူးဆက်စေခြင်းနဲ့ဒါကြောင့်ဟောခဲ့တာနောက်ဆုံးဘုရားရှင်ကဘလို့တိုက်တွန်းခဲ့လဲဆိုတော့တတမာတိဟာဘေကဝေဧဝံသိက္ခိတပံကတိညုနောဘွိတာမာကတဝေရီနောနာသနောအမေတုအပကံပိကတံနသိတတိတိဧဝံယောဘေကဝေသိက္ခိတပံတိယဟန်တို့တဲ့ဒါကြောင့်သင်တို့ဒီလိုကြင်ညာစမ်းမှာဘလို့လဲဆိုတော့ငါတို့ဂျေဇူးတည်တဲ့သူဖြစ်အောင်ကြိုးစားမယ်ငါတို့ဂျေဇူးတည်သူဖြစ်စေရမယ်ငါတို့ဂျေဇူးဆက်တဲ့သူဖြစ်အောင်ကြိုးစားမယ်ဂျေဇူးဆက်တဲ့ပုဂ္ဂိုလ်ဖြစ်စေရမယ်သေသေးမွားမွားဂျေဇူးတရားလေးကိုပဲအလဟသက်မဖြစ်စေရဘူးသေသေးမွားမွားဂျေဇူးတရားကိုပဲငါတို့တတ်နိုင်တယ်မြဆက်မယ်တတ်နိုင်တယ်မြဂျေဇူးသိမယ်ဆက်မယ်ဆိုပြီးတော့ဒီလိုစိတ်ထားမျိုးနဲ့သင်တို့နေထိုင်ကြပါကျင့်ကြံကြိုးကိုအားထုတ်ကြပါလို့မြတ်စွာဘုရားကနောက်ဆုံးတိုက်တွန်းတော်မူခြင်းနဲ့တရားပွဲကိုသိမ်းခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကတေးသေးမွားမွားဂျေဇူးတရားလေးကိုပဲသိစေခြင်းနဲ့ဆက်စေခြင်းနဲ့ဒါဘုရားရှင်ရဲ့ဆန္ဒတော်ကဲအားလုံးဘုရားရှင်ရဲ့တိုက်တွန်းတော်မူချက်လေးကိုအားလုံးလိုက်ဆိုလိုက်ဂျေဇူးတရားဂျေဇူးတရားတို့အမြာလေးစားသိကြမည်ဂျေဇူးတရားတို့အမြာလေးစားဆက်ကြမည်သေမွားလေးတွေဖြစ်ပါစေတို့တွေတိကျဆက်ကြမည်သေမွားလေးတွေဖြစ်ပါစေတို့တွေတိကျဆက်ကြမည်ဗုဒ္ဓမြတ်စွာเจตนาเจตนาไม่มาสงมาติไม่มาสงมาติพุทธามเยสวาพุทธามเยสวาเจตนาเจตนาไม่มาสงมาติไม่มาสงมาติแกพระญาณก็ตุยะต้ารอตะมีรอดิบลาฏิเจซูติเสจินดะเลบลาฏิเจซูสัตโตมูเสจินดะเลดาพระญาณสันดารอเนเม่งจาเกเดเตยาตะปุဒါကြောင့်ဘုရားရှင်ကိုကျေးဇူးဆက်ခြင်းပါတယ်ဘုရားရှင်ရဲ့ကျေးဇူးသိပါတယ်ဆိုရင်မိမိတို့ကိုယ့်ကိုယ်ကိုဆန်းစစ်ရမယ်ငါတို့ကျေးဇူးဘလောက်ထိသိတယ်လဲကျေးဇူးသိတဲ့အတိုင်းဘလောက်ထိယတနာသုံးပါးရဲ့ကျေးဇူးဘလောက်ထိဆက်မိတယ်လဲမိဘကျေးဇူးဆရာသမားကျေးဇူးဘယ်တိုင်းတားထိသိတယ်လဲဒါမျိုးလေးတွေကိုယ့်ကိုယ်ကိုပြန်ပြီးတော့ဆန်းစစ်ရမယ်ဒါမှဘုရားရှင်စကားကိုနားထောင်ရရောက်ပြီးတော့ဘုရားရှင်ကိုပူဇော်ရရောက်ပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ရွှေကျင်ပထမသာသနာပိုင်းဆရာတော်ကြီးတပည့်တွေကိုဆုံးမခဲ့တဲ့ဇာကားလေးကိုလေဘုန်းကြီးကဂျေဇူးတရားနဲ့ဆက်ပြီးတော့ဘုရားရှင်ရဲ့သားတော်ကြီးပီသားစွာတပည့်တက္ကရာမတွေတပည့်သံဃာတွေကိုဘယ်လိုဆုံးမခဲ့တယ်ဒါလေးကိုလေဆက်ပြီးတော့ပြောခြင်းသေးတယ်ဘုန်းကြီးတို့ရွှေကျင်သာသနာပိုင်းပထမသာသနာပိုင်းဆရာတော်ဆိုတာမန္တလေးမြို့တီထောင်တာကမင်းတုံမင်းကြီးအောင်ကျော်ချမ်းအေးမန္တလေးဆိုတဲ့အတိုင်းမြန်မာကောစာတက္ကရာ1221ခုနှစ်မှာတည်ထောင်ခဲ့တာခုဆိုရင်မန္တလေးမြို့ရဲ့တက်တန်းဟာနှစ်ပေါင်း154နှစ်ဆွန်းခဲ့ပါပြီအဲ့တော့ရွှေကျင်ခိုင်းကြီးကမန္တလေးမြို့တည်ပြီးတဲ့နောက်တစ်နှစ်ကြာမှာပေါ်ထွန်းလာတာအင်ဂျင်ခက်ကြိုင်ရွှေကျင်ခိုင်နဲ့မြန်မာကောစာတက္ကရာ1222ခုနှစ်မှာရွှေကျင်ခိုင်ပေါ်ပေါက်လာတာမင်းတုံမင်းကြီးရဲ့အားပေးမှုနဲ့ရွှေကျင်ဆရာတော်ကြီးရဲ့ရွှေကျင်ရွာသာတိဝက်လက်မြို့နဲ့ရွှေကျင်ဆရာတော်ကြီးရဲ့သီလကုံတမာရီကုံပညာကုံတွေစွမ်းရည်ကုံတွေနဲ့ရွှေကျင်ခိုင်ဆိုတာပေါ်ထွန်းလာခဲ့တာအဲ့တော့ပထမရွှေကျင်သာသနာပိုင်ဆရာတော်ကြီးကဩဝါဒဆုံးမတဲ့နေရာမှာတိတ်ပြီးတော့နာမည်ကျော်ကြားခဲ့တယ်တပည့်တွေတရားဓမ္မတွေသံဃာတွေအလုံးပေါ်မှာဆုံးမတာတိတ်ပြီးတော့အကြောင်းအကျိုးနဲ့ညီညွတ်ပြီးတော့ဩဝါဒစကားပေးတော်မူတဲ့နေရာမှာအလုံးကလက်ဖြားခါရလောက်အောင်အင်မတန်ကျွမ်းကျင်တော်မူတယ်အဲ့တော့ဒီဆရာတော်ကြီးကဘုရားရှင်ရဲ့သားတော်ပိသားဆိုတာဘုရားရှင်ရဲ့ဆန္ဒနဲ့အညီတပည့်တွေသာသမီတွေယတနာသုံးပါးရဲ့ဂျေဇူး ဆရာသမားရဲ့ကျေးဇူးမိဘရဲ့ကျေးဇူးကိုသိအောင်လို့ဘယ်လိုမိန့်ခဲ့လဲဆိုတော့ကဲအားလုံးလိုက်ဆိုလိုက်ဘုံရည်ချင်းလို့သူချင်းရကဇွန်ရွက်ကမယောင်နေဘုံရည်ချင်းလို့သူချင်းရကဇွန်ရွက်ကမယောင်နေဆရာသခင်ဂျေဇူးရှင်ကြောင့်ဥမတောင်တပည့်ရှင်တို့မထောင်နေပုံရည်ချင်းလို့သူချင်းရကဇွန်ရွက်ကမယောင်နေဆရာသခင်ဂျေဇူးရှင်ကြောင့်ဥမတောင်တပည့်ရှင်တို့မထောင်နေဘုန်းကြီးတို့ဒုက္ခဒုက္ခကကစွန်ရွက်ချင်ကြီးတည်တဲ့အခါမှာပုံးကြီးထည့်ရတယ်အချင်းတက်လေးတွေရအောင်အဲ့တော့ပုံးကြီးရဲ့စွန်းကြီးနဲ့ပေါင်းဆက်လိုက်တဲ့အခါကစွန်ရွက်ချင်ကြီးကကောင်းသွားတဲ့အခါမှာတဲ့ကစွန်ရွက်ကငါစွန်းငါရဲ့စွန်းကြီးတွေဒါမျိုးမယောင်ပါနဲ့တဲ့တကယ်တော့ပုံကြီးရဲ့စွမ်းအားတတိတွေအများကြီးပါပါတယ်ပုံကြီးရဲ့ကျေးဇူးတွေအဓိကပါဝင်နေပါတယ်ဒါကြောင့်ကစွန်းရွက်ကငါရဲ့စွမ်းကြီးဒါမျိုးသွားပြီးတော့ရောင်တောင်တောင်နဲ့လက်မမထောင်ပါနဲ့ဆရာတော်ရတဲ့ဥပမာလေးနဲ့ဆုံးမလိုက်တယ်ဒီလိုပဲတဲ့လောကမှာလူတယောက်ကြီးပွားတိုးတက်လာတယ်ပညာတတ်ကြီးဖြစ်လာတယ်စီစဉ်ဥစ္စာတွေကျွဲဝချမ်းသာလာတယ်ယာထုအာဏာတွေတိုးလာတယ်ငါရဲ့စွမ်းကြီးဒီလိုခြေပြားထောက်ပြီးတော့မိုးထီအောင်ဘဝင်ခိုက်မှာစိုးတဲ့အတွက်ဆရာတော်ကြီးကဒါရီယာဆရာသမားရဲ့ကျေးဇူးကြောင့်ဖြစ်ရတာပါတဲ့ဆရာသမားဆိုတာမိပါလေဆရာသမားတလုံးတပါးတာသင်ပေးဘူးတဲ့ဆရာတွေလည်းဆရာသမားဖရာရှင်ကိုတော်မြတ်လည်းပဲလူနဲ့ဗျမ်းမာရည်ရဲ့ဆရာအဲ့တော့ယတနာသုံးပါမိပါဆရာသမားတွေကဆရာလို့ခေါ်ရတယ်ဆရာစည်ရင်ထဲမှာပါတယ်မိပါဆိုတာလက်ဦးဆရာကလေးလေးတယောက်အကျွဲရောက်လာရင်ဒါကိုဖေးဖေးလို့ခေါ်ဒါမေးမေးလို့ခေါ်ဒါကမစားကောင်းတဲ့အသီးတင်ပေးတာမိဘတွေကစတင်ပေးတာဒါကြောင့်မို့ဆရာသမားတွေကကြီးမှထီတွေ့ရတာမိဘကငငယ်လေးတွေဆရာဖြစ်နေတာအဲ့တော့ကိုယ့်ရဲ့ဘဝစီစဉ်ဥစားတွေကြီးပွားတိုးတက်လာတယ်ငါရဲ့စွမ်းကြီးခြေပြားမထောက်ပါနဲ့ဒါတွေကဆရာသခင်ဂျေဇုရှင်တွေကြောင့်မိဘတွေကပြုစုလိုက်တယ်အကျွဲရောက်လာတယ်ပညာသင်ပေးလိုက်တယ်ဆရာသမားတွေကအတိညာရှိအောင်လုပ်ပေးလိုက်တယ်။အဲ့တော့ကိုယ့်ရဲ့ဘဝယက်တီမှုမှာဒီလိုစွမ်းအားမျိုးစုံပေါင်းဆက်ပြီးမှကြီးပွားတိုးတက်လာတာ။စီစဉ်ဥစားတွေတိုးပွားလာတာ၊ပညာတတ်ကြီးဖြစ်လာတာ၊ကျွယ်ဝချမ်းသာလာတာ။ဒါကငါရဲ့စွမ်းပဲ။ဒါမျိုးမာမာနတွေမတက်ပါနဲ့။ဒါမျိုးကျေးဇူးတရားကိုသိစေခြင်းလို့၊ကျေးဇူးကိုဆက်စေခြင်းလို့၊ရွှေကျင်သာသနာပိုင်ပထမရွှေကျင်သာသနာပိုင်ဆရာတော်ကြီးရတယ်ပဲ။ဥပမာတွေပေးပြီးတော့ဆုံးမခဲ့ပါတယ်။ဖျားရှင်ရဲ့ဆန္ဒတော်နဲ့တထက်သေးကြအောင်ဖျားရှင်ရဲ့တပည့်ကြီးပိသားစွာဆုဆုံးမခဲ့တယ်ပေါ့ကဲဒီနေရာမှာဘုန်းကြီးတို့စဉ်းစားစရာလေးတွေတခုပေါ်လာခဲ့တယ်။ဘာလဲဆိုတော့ဖျားရှင်ကလည်းပဲတပည့်သားဝကတွေကိုကျေးဇူးသိဖို့ကျေးဇူးဆက်ဖို့တည်တည်မွားမွားကျေးဇူးလေးကိုပဲတနိုင်နဲ့မြလမ်းအသက်မဖြစ်စေရဘူးတုံ့ပြန်မယ်ဆက်မယ်ဒီလိုစိတ်ထားနဲ့သင်တို့နေကြစမ်းပါမြတ်စွာဘုရားကတိုက်တွန်းတော်မူခဲ့တယ်ပထမရွှေချင်းသာသနာပိုင်ဆရာတော်ကြီးကလည်းပဲကစွန်းရွက်ချင်းကြီးကိုဥပမာပေးပြီးတော့တပည့်တွေကြီးပွားတိုးတက်လာတဲ့ဆရာကျေးဇူးမိဘကျေးဇူးဒါတွေကိုသိပါငါစွန်းအားကြောင့်မာမာနတွေတက်မနေပါနဲ့ဘာဖြစ်လို့ဒီလိုကျေးဇူးသိစေချင်တာလဲဘာဖြစ်လို့ကျေးဇူးကိုဆက်စီချင်တာလဲဒါလေးကိုဘုန်းကြီးတို့စဉ်းစားစရာကောင်းတယ်အဲ့တော့စဉ်းစားစရာကောင်းတာဘုန်းကြီးတဘာဝဓမ္မလေးနဲ့ရှင်းပြပေးမယ်ပေါ့လောကမှာဘုန်းကြီးတို့ကျေးဇူးသိတဲ့ပုဂ္ဂိုလ်နဲ့ကျေးဇူးမဲ့တဲ့ပုဂ္ဂိုလ်ကျေးဇူးကမ်းတဲ့ပုဂ္ဂိုလ်ဆိုတာနှစ်မျိုးနှစ်စားရှိနိုင်တယ်ပေါ့ကျေးဇူးမကမ်းတောင်းမှကျေးဇူးကိုသိမှတ်မပြုဖာတိဖာတာနေတဲ့ပုဂ္ဂိုလ်တွေဒါမျိုးတွေရှိတတ်တယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်ပါလဲဆိုတော့ကျေးဇူးသိတဲ့ပုဂ္ဂိုလ်တွေဟာလောကမှာအထွတ်ထိပ်ကြီးရောက်တယ်တဲ့ဒါလေးဟာသတိထားစရာကောင်းတယ်မိဘကျေးဇူးတည်တဲ့ပုဂ္ဂိုလ်ဆရာသမားကျေးဇူးတည်တဲ့ပုဂ္ဂိုလ်ယတနာသုံးပါးရဲ့ကျေးဇူးတည်တဲ့ပုဂ္ဂိုလ်ပညာရင်တူနေပြီစီကျေးဇူးတည်တဲ့ပုဂ္ဂိုလ်ကလောကမှာအထွတ်ထိပ်ရောက်ပြီးတော့စိတ်ချမ်းသာတယ်ကိုယ်ချမ်းသာတယ် အဲ့တော့ကျေးဇူးကိုသိမှတ်မပြုဘူးသို့မဟုတ်ကမ်းတဲ့ပုဂ္ဂိုလ်တွေဟာချမ်းသာရင်ချမ်းသာပဲရာထူဝါဒတွေမြင်ရင်မြင်ပဲသူကသူပညာတတ်ကြီးဖြစ်ခြင်းဖြစ်မယ်ဒါပေမဲ့လို့စိတ်ချမ်းမြေ့စွာနဲ့ဘဝမှာမလျှောက်လန်းနိုင်ပါဘူးဆုလုခညောင်းနေနဲ့တွေးပြီးတော့ဒုက္ခမျိုးစုံခံစားရတတ်တယ်ဒါလေးကဘုန်းကြီးတို့ပဝန်းကျင်ကိုငယ်စားအောင်ကြည်လိုက်ဒါသဘောလေးတွေတွေ့ရမယ်ဘုန်းကြီးတို့တန်ခါလောကမှာလည်းတချို့ပညာတွေထုတ်ထိတ်တတ်တယ်ဒါပေမဲ့သာသနာပြုလုပ်ငန်းမှာဘာမှမစွမ်းရဘူးဒါတွေဟာအကြောင်းတရားရှိပါလိမ့်မယ်အထူးသဖြင့်ယေရှုတရားနဲ့ပတ်သက်ပြီးတော့အာနေချက်တွေတွေ့ရပါလိမ့်မယ်လူသားတွေထဲမှာလည်းပဲဆင်းရဲနေတဲ့ပုံကိုယ်တွေတိတ်ပြီးတော့စိတ်ချမ်းသာမှုနဲ့ကင်ဝေးနေတဲ့ပုံကိုယ်တွေပြန်ပြီးတော့သုံးသက်ကြည့်ယေရှုတရားသိမှုယေရှုတရားဆက်မှုဒီတရားလေးတွေနဲ့ကင်ဝေးနေတာအများစုတွေ့မြင်ရပါလိမ့်မယ်အဲ့တော့ဖရာရှင်ကိုတော်မြတ်ကသူ့ရဲ့တပည့်တော်ဘကတွေကိုကြည်ပွားတိုးတက်စေခြင်းနဲ့အထွတ်ထိပ်ရောက်စေခြင်းနဲ့ဒါမေတ္တာတော်ကရုဏာတော်အင်မတန်ကြီးမားတဲ့မဟာမေတ္တာမဟာကရုဏာတော်နဲ့တိုက်တွန်းခဲ့တာဒီလိုဘုန်းကြီးတို့သုံးသပ်လို့ရတယ်။တဘာဝလေးတစ်ခုကြည်လိုက်ဘုန်းကြီးတို့ညီကို2ယောက်ညီမ2ယောက်ရှိတယ်ထားကြပါစို့အဲ့တော့2ယောက်ထဲမှာ1ယောက်ကဂျေဇူးတည်တတ်တယ်ဂျေဇူးကိုဆက်တယ်ကိုချမ်းသာဖို့အဓိကမထားဘူးနောက်တယောက်ကကြတော့ဂျေဇူးမသိဘူးဖာတိဘာသာနေတယ်တခါတရံဂျေဇူးကမ်းတဲ့သဘောတွေဖြစ်တယ်ဒါမျိုးလေးတွေပေါ့ဒါမျိုးရှိတဲ့အခါမှာဘုန်းကြီးတို့ဂျေဇူးသိတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လို့ကြီးပွားနိုင်လဲထွတ်ထိပ်ရောက်နိုင်လဲမဖို့နိဗ္ဗာန်နဲ့ဤပြီးတော့နိဗ္ဗာန်ချမ်းသာကိုရရှိနိုင်လဲဆိုတော့ဂျေဇူးသိတဲ့ပုဂ္ဂိုလ်ဟာစိတ်ထားနှူးညံ့တိမ်မွေ့သွားတတ်တယ်ဒီတော့ကုသိုလ်ရဖို့အခွင့်အလမ်းတွေအများကြီးရှိသွားတယ်အဲ့တော့ထားပါတော့ခုနညီမ2ယောက်ညီကို2ယောက်ရှိတယ်အဲ့တော့ဂျေဇူးသိတဲ့ပုဂ္ဂိုလ်တယောက်လမ်းသွားရင်းနဲ့လူတယောက်ကဝင်တိုင်းမိတယ်ဒါမှမဟုတ်လူတယောက်ကတည်တည်သားသားနဲ့နောက်ကနေစော်ကားတလူလူပြောလိုက်မိတယ်ဒီချိန်မှာဘုန်းကြီးတို့ဒေါသထောင်ငယ်ထွက်သွားမယ်ငါပေါ်မှာပြောရက်လေချင်းငါ့ကိုဂယုမဆိုင်ပဲနဲ့အတိညာဉ်ကင်းပဲပြီးတော့လှုပ်ရက်လေချင်းဒေါသတွေထောင်ငယ်ထွက်သွားမယ်ဒါပေမဲ့လို့ကိုယ့်ကိုဝင်တိုက်တဲ့ပုဂ္ဂိုလ်ကကိုယ်ဘဝမှာကျေးဇူးရှင်ဖြစ်နေတယ်ဒါမျိုးလေးတွေးကြည့်လိုက်ကိုကိုဝင်တိုက်တယ်ဒေါသတွေထောင်ငနေဖြစ်သွားတယ်ဒါပေမဲ့လို့သေချာကြည့်လိုက်တော့ကျေးဇူးရှင်ဖြစ်နေတယ်ကိုဒုက္ခရောက်စင်းလုံးကစာဝနေရေးထောက်ပံ့ခဲ့တယ်ကိုဘဝတစ်ချက်ချိုးပြောင်းလဲသွားအောင်ကူညီခဲ့ဘူးတယ်ကျေးဇူးရှိတယ်အဲ့တော့ကျေးဇူးရှင်မှန်သိလိုက်ရင်ဒေါသတွေဟာရော့ပြီးတော့ကင်းစင်သွားတယ်ပျောက်သွားတယ်ဒါဘာဖြစ်လို့လဲကျေးဇူးသိလို့ဘဝလည်းပဲကျေးဇူးရှိတယ်ကျေးဇူးရှိတာကိုကိုကအသိမဲ့ပြုတယ်ဆက်ချင်စေရှိတယ်ဒီတော့ကိုယ်ကိုဝင်တိုက်တာဗေမဲ့လို့ကိုကလည်းမသိလို့တိုက်မယ်ကိုကလည်းပဲတေချာကြည့်တော့ယေရှုရှင်ဖြစ်နေတယ်ဆိုရင်ဒေါသတွေကလွင်ပြောင်းပြီးတော့ငကိုတော့ကယေရှုရှင်တာမဟုတ်ဘူးဒဇိမ့်တာဆိုရင်ထိုမယ်ကြိမ်မယ်ပြောမယ်ဒီစိတ်တွေပေါ်ပြီးတော့အကုသိုလ်တွေဖြစ်သွားမှာခုတော့ယေရှုရှိတယ်ဟိုယေရှုလေးသိမှတ်ပြုလိုက်တာနဲ့ကိုယ့်ပေါ်မှာစော်ကားတဲ့သဘောဖြစ်နေပြီမဲ့တက်ရောက်နေပြီမဲ့ဒေါသတွေနေပါသွားလိုက်တာကျေးဇူးတရားကြောင့်စိတ်ထားတွေနူးညံ့သွားတာဒါကိုဘုန်းကြီးကဆိုလိုချင်တာဒီတော့ဘုန်းကြီးတို့ကျေးဇူးသိတဲ့ပုဂ္ဂိုလ်ရဲ့နှလုံးသားဟာနူးညံ့သိမ်မွေ့ပြီးတော့ကုသိုလ်တွေဖြစ်ဖို့များသွားတယ်အဲ့တော့ဒီညိုနေရာမျိုးမှာဆိုရင်အကုသိုလ်မဖြစ်တော့ကုသိုလ်ဖြစ်တယ်ကုသိုလ်ဆိုတာကောင်းတဲ့စိတ်ကောင်းတဲ့စိတ်မှာအဘိဓမ္မာသဘောတရားအရာစေတနာလေးတွေရှင်တယ်ကုသိုလ်စိတ်မှာရှင်တဲ့စေတနာဟာစေတနာကောင်းစေတနာကောင်းတော့ကံကောင်းစေတနာကံဖြစ်သွားကံကောင်းတော့ဘာဖြစ်လဲအကျိုးပေးကောင်းမယ်တဲ့နိဗ္ဗာန်ချမ်းသာတည်းမျက်မှောက်ပြုမယ်ဘဝမှာထွတ်ထိပ်တည်းရောက်သွားမယ်ဒါကြောင့်ယေရှုသီးတဲ့ပုဂ္ဂိုလ်ရဲ့နှလုံးသားဟာနူးညံ့သိမ်မွေ့တယ်ကုသိုလ်ဖြစ်လွယ်တယ်အကုသိုလ်ဖြစ်နေတယ်ကုသိုလ်ဖြစ်တော့စေနာကောင်းတယ်စေနာကောင်းတော့ကံကောင်းတယ်ကံကောင်းတော့အကျိုးပေးကောင်းတယ်ဒါဘုန်းကြီးတို့သဘာဝစဉ်းစားကြည့်အဲ့တော့ယေရှုမသိတဲ့ပုဂ္ဂိုလ်ကြတော့ကိုယ့်ကိုဝင်တိုက်လိုက်တယ်ယေရှုရှင်ဖြစ်ပေမဲ့ဒေါသတွေရဲ့အထွတ်သူယေရှုကဘာလုပ်မှလဲခုချိန်ငါငါယက်တည်နိုင်တာပဲအဲ့တော့ဒေါသတွေဖြစ်တော့ဝင်တိုက်တာချင်းအတူတူယေရှုသိတဲ့ပုဂ္ဂိုလ်ကြတော့အကုသိုလ်တွေကင်းသွားတယ်ကုသိုလ်စိတ်တွေဖြစ်သွားတယ်အဲ့တော့ယေရှုကန့်တဲ့ပုဂ္ဂိုလ်ဖာတိဘာသာနေတဲ့ပုဂ္ဂိုလ်ကြတော့ကိုယ်ဝင်တိုက်လိုက်ရင်ဒေါသတွေဖြစ်လို့အကုသိုလ်တွေဖြစ်တယ်အကုသိုလ်စိတ်ဖြစ်တော့စေတနာကညံ့စေနာညံ့တော့ကံကညံ့ကံကညံ့တော့အကျိုးပေးညံ့နေဘဝတန်ត្រာမှာစေတနာကံဖြစ်ပြီးတော့ကံကအကျိုးပေးတာဒီစေတနာလည်းပဲစိတ်ကိုမှီပြီးတော့ဖြစ်ရတာကုသိုလ်စိတ်ဖြစ်ရင်စေနာကောင်းတယ်အကုသိုလ်ဖြစ်ရင်စေနာညံ့တယ်စေနာကောင်းတော့ကံကောင်းတာပေါ့ကံကောင်းတော့အကျိုးပေးကောင်းတာပေါ့အကုသိုလ်စိတ်ပြီးတော့စေနာညံ့စေနာညံ့တော့ကံညံ့ကံညံ့တော့အကျိုးပေးညံ့တယ် ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတည်တဲ့တဲ့ပုဂ္ဂိုလ်ရဲ့နှလုံးသားမှာကုသိုလ်တွေဖြစ်ခွင့်များများရတော့ကံတွေကောင်းပြီးတော့ဘဝမှာထွတ်ထိပ်တည်ရောက်သွားတယ်ပစ္စည်းလည်းချမ်းသာနိုင်တယ်စိတ်လည်းချမ်းသာနိုင်တယ်ခုနကကျေးဇူးမတည်တဲ့ပုဂ္ဂိုလ်ကြတော့ပစ္စည်းဥစ္စာချမ်းသာဖို့တော့ယာဓုအနာကြီးတွေကြီးမားဘူးတော့ဒါပေမဲ့စိတ်ချမ်းသာမှုမရဘူးပဝန်းကျင်ရဲ့လေးစားမှုမရဘူးပဝန်းကျင်ကသူ့အတူဘလောက်ချမ်းသာချမ်းသာဘလောက်ပဲယာဓုအနာကြီးကြီးသူ့ကိုမြင်လိုက်ရင်ဆက်စုပ်ယွန်ရှားတဲ့သဘောတည်းနဲ့ကြည်ခံရတယ်တဲ့လောကမှာကြည်ပွားတိုးတက်မှုကင်းသွားတယ်အောက်ကျနောက်ကျဖြစ်သွားတယ်ငွေကြေးချမ်းသာပါလျက်နဲ့အာဏာတွေရှိနေပါလျက်နဲ့သူများရဲ့အထင်သေးအမြင်သေးဆက်စုပ်ယွန်ရှားတဲ့မျက်စိနဲ့ကြည်ခံရတာဒါတွေကကျေးဇူးတရားမတည်တတ်လို့တဲ့ဒါကြောင့်မြတ်စွာဘုရားကသူ့ရဲ့သားတော်သမီးတော်တွေကိုကြည်ပွားတိုးတက်စေခြင်းနဲ့အထွတ်ထိပ်ကိုရောက်စေခြင်းတဲ့အတွက်ကျေးဇူးကိုတည်စေခြင်းတာကျေးဇူးကိုဆက်စေခြင်းတာနောက်ပြီးတော့ရွှေကျင်သာသနာပိုင်ဆရာတော်ကြီးကလည်းပဲသူရဲ့တပည့်သာဝကတွေကိုမြတ်စွာဘုရားရဲ့ဆန္ဒနဲ့အညီကြီးပွားတိုးတက်စေခြင်းလို့ဘဝမှာအထွတ်ထိပ်ကိုရောက်စေခြင်းလို့ယေရှုတရားကိုသိဖို့ယေရှုကိုဆက်ဖို့ဥပမာတွေနဲ့ပေးပြီးတော့ဆုံးမခဲ့တာတဲ့အဲ့တော့ဘုရားရှင်ရဲ့တိုက်တွန်းချက်လေးတစ်ခေါက်ပြန်ဆိုရအောင်လက်အုပ်ချီလိုက်ယေရှုတရားတို့အမြလေးစားသိကြမည်ယေရှုတရားတို့အမြလေးစားဆက်ကြမည်သေးမွားလေးတွေဖြစ်ပါစေတို့တွေသိကြဆက်ကြမည်ဗုဒ္ဓမြတ်စွာဒေသနာမိမ့်မာဆုံးမသည်အဲ့တော့ဘုရားရှင်ကသူ့ရဲ့သားတော်တွေကိုယေရှုကန်းတဲ့ပုံကိုယ်တွေမဖြစ်စေခြင်းမူမြေခွေးနဲ့နှိုင်းပြီးတော့ယေရှုကိုသိစေခြင်းလို့တိုက်တွန်းတော်မူခဲ့တာယဟန်တို့တဲ့ဒါကြောင့်သင်တို့ဒီလိုကြင်ညာစမ်းမှာအားထုတ်ကြစမ်းမှာယေရှုတည်သူတွေဖြစ်အောင်ကြိုးစားမယ်ယေရှုကိုတတ်နိုင်တဲ့မြတ်ပြန်ဆက်သူဖြစ်အောင်ကြိုးစားမယ်တေးသေးမွားမွားကျေးဇူးတရားလေးဖြစ်နေပါစေအလဟသက်မဖြစ်စေရဘူးတုံ့ပြန်ဆက်မယ်သင်တို့ဒီလိုစိတ်ထားလေးမွေးမြူပြီးတော့ကျင့်ကြံကြိုးကိုအားထုတ်ကြစမ်းပါလို့မြတ်စွာဘုရားကတိုက်တွန်းခဲ့တာအရှင်ဒေဝရတ်လိုပုဂ္ဂိုလ်မျိုးမဖြစ်စေခြင်းမူအရှင်ဒေဝရတ်ကဘုန်းကြီးတို့ဘုရားရှင်ကယဟန်ပြုပေးခဲ့တယ်ကျေးဇူးကမ်းမဲ့ပုဂ္ဂိုလ်ဆိုတာသိပေမဲ့ယဟန်ပြုပေးခဲ့တာဟာမြေမျိုးတဲ့အချိန်နောက်ဆုံးအချိန်မှာတတိတံဝေကရပြီးတော့သင်္ကန်းဝတ်နဲ့ဆိုရင်ဘုရားရှင်ကိုဝန်ချတောင်းပန်ကြတော့ခွင့်ရမယ်လူဘဝနဲ့ဆိုရင်ရဖို့မလွယ်ဘူးဒီလိုဝန်ချတောင်းပန်ကြတော့တဲ့ကုသိုလ်ကြောင့်ရှင်ဒီဝရဟာတစ်ချိန်မှာကဘာတသိန်းကြာရင်ပါရမီတွေပြည့်ပြီးတော့ပိဿကဗုဒ္ဓယဟန္တာရှင်မြတ်ဖြစ်မှာအဲ့ဒီလိုပိဿကဗုဒ္ဓယဟန္တာရှင်မြတ်ဖြစ်အောင်နိဗ္ဗာန်ချမ်းသာခံစားနိုင်အောင်သားတော်ရဟုလာနဲ့အတူဘုရားရှင်ကကျေးဇူးတွေပြုပေးလိုက်တာဒါပေမဲ့ရှင်ဒီဝရကဘုရားရှင်ကိုကေစေကုတ်တောင်းမောကကြောက်တောင်းကြောင်းမောင်းဆင်းပြီးတော့လှုပ်ကြံနေလူသားသမားတွေလှုပ်ပြီးတော့တက်ဖြတ်တယ်။နာလာဂီရီဆင်းနဲ့လှုပ်ကြံတက်ဖြတ်တယ်။ဘုရားရှင်ရဲ့ကြောင်းတကာဗိမိသာရာမင်းကြီးကိုဇာတသမင်းမြောက်ထိုးပင့်ကိုလှုပ်ပြီးတော့တက်ဖြတ်ခိုင်းတယ်။အမျိုးမျိုးဘုရားရှင်ကိုယေရှုကမ်းခဲ့တာ။အဲ့တော့ဘုရားရှင်ကသူ့ရဲ့တပည့်တွေကိုရှင်ဒီဝရက်လိုယေရှုကမ်းတဲ့ပုဂ္ဂိုလ်မျိုးမဖြစ်စေခြင်းဘူး။ဒါကြောင့်ဘုန်းကြီးတို့သတိထားရမယ်။ဘုန်းကြီးတို့သံဃာတော်တွေသီလရှင်ဆရာလေးတွေဘုရားရှင်ရဲ့ယေရှုကြောင့်သင်္ကန်းဝတ်လိုက်ပြီဆိုရင်လူတကာဓမ္မတွေကအလုံးသာဝဏေကျင်းမာရေးအတွက်ဝိုင်းဝန်းပြီးတော့လှူဒန်းကြတာဒါဟုမိမိတို့အနေနဲ့ပရိယပฏิပတ်ဒီလုပ်တွေလုပ်ပြီးတော့ကျေးဇူးဆက်ရမှာဒီလိုမှမဟုတ်ဘဲနဲ့သာသနာမျက်နာပြတ်ဖို့သာသနာသိခါကြဖို့မဟုတ်တာတွေလုပ်မိပြီဆိုရင်ဒါမြတ်စွာဘုရားဆက်စုပ်ယွန်ချတဲ့အရှင်ဒေဝရတ်လူပုဂ္ဂိုလ်မျိုးတွေမှာပါသွားနိုင်တယ်ဒါမျိုးမြတ်စွာဘုရားကမဖြစ်စေခြင်းလို့တိုက်တွန်းခဲ့တာအဲ့တော့ကောင်းပြီဘုရားရှင်ရောတပိသာဝကကြီးတွေအရယေရှုသိတဲ့ပုဂ္ဂိုလ်ယေရှုဆက်တဲ့ပုဂ္ဂိုလ်တွေမိမိတို့ကိုဖြစ်စေခြင်းပြီးဘဝမှာအထွတ်ထိပ်ရောက်စေခြင်းလို့ကြီးပွားတိုးတက်စေခြင်းလို့နိဗ္ဗာန်ချမ်းသာအထိမျက်မှောက်ပြုစေခြင်းလို့ဒါသိသွားခဲ့ပြီအဲ့တော့လောကမှာယေရှုသိတဲ့ပုဂ္ဂိုလ်ယေရှုဆက်တဲ့ပုဂ္ဂိုလ်တွေအချို့လောကမှာအထွတ်ထိပ်ရောက်သွားတာလေးတွေကိုဘုန်းကြီးကဥပမာပေးပြီးတော့နမူနာဖြစ်နဲ့ထုတ်ပြအောင်လေပေါ့နံပါတ်1ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကိုပြမယ်ဘုရားရှင်ကိုယ်တော်မြတ်ရဲ့ယေရှုသိပြီးတော့ယေရှုဆက်တော်မူခဲ့တဲ့ထဲကလောကီယေရှုဆက်နေတဲ့လောကုတ္တရာယေရှုဆက်နေတဲ့နှစ်ခုကိုဘုန်းကြီးနည်းနည်းလေးပြောပြပေးမယ်အဲ့တော့ဘုရားရှင်ဘုန်းကြီးတို့ ဒဂရမတွေစီကက်ကိုးကွယ်တာကယရနာမြတ်သုံးပါဘုရားယရနာတရားယရနာသံဃာယရနာဒီယရနာမြတ်သုံးပါဒီယရနာမြတ်သုံးပါကိုမိမိတို့စီကက်ကိုးကွယ်ကြရတာကိုယ့်ကိုယ်ကိုကျင့်နေစရာကောင်းလိုက်တာဂုဏ်ယူစရာကောင်းလိုက်တာစိတ်ချမ်းသာစရာကောင်းလိုက်တာဘာဖြစ်လို့လဲဒီယရနာသုံးပါစပေါ်ထွန်းတဲ့အချိန်ဟာကျေးဇူးတရားလေးတွေနဲ့မကင်ဘူးကျေးဇူးရနဲ့လေးတွေသင်နေတာဒါလေးကိုဘုန်းကြီးပြောပြအောင်မယ်ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်မဟာတက္ကရတရား၃ခုနှင့်ကဆုံလာပြီးနေမှာဘုရားဖြစ်တော်မူတယ်ဘုရားဖြစ်ပြီးတဲ့နောက်တတ္တဟာခုနှစ်လီဗောဓိပင်မှာခုနှစ်ရက်စသည်ဖြင့်တတ္တဟာခုနှစ်လီခုနှစ်ဌာနမှာတဌာနတဌာနခုနှစ်ရက်စံတော်မူတော့49ရက်ဝါဆိုလာဇန်5ရက်တည်းရောက်သွားခဲ့တယ်ဝါဆိုလာဇန်6ရက်နေ့ကျတော့လင်းလုံးပင်ရနေပြီးတော့ဘုရားရှင်ကိုတော်မြတ်ဟာစောစောကတည်င်းသုံးခဲ့တဲ့အဇပါလစိတ်ကြောင်းကြောင်ပင်ကိုပြန်ပြီးတော့ကြွခဲ့တယ်အဲ့ဒါဝါမဟာတက္ကရတရား3ခုနဲ့ဝါဆိုလာဇန်6ရက်နေ့ဘုရားဖြစ်ပြီးရက်90မြောက်တဲ့နေ့ပေါ့အဲ့ဒီအောင်မှာဘုရားရှင်ကိုတော်မြတ်တရားတော်တွေကိုဆင်ခြင်လိုက်တဲ့အခါသိမ့်မွေ့နည်းနည်းတာငါဘုရားထိုးထွင်းသိထားတဲ့တရားတော်တွေကသိမ့်မွေ့နည်းနည်းလိုက်တာတဲ့ဒါပေမဲ့လူသားတွေကတတဝါတွေကကာမဂုဏ်ထဲမှာပျော်မွေ့နေကြတယ်အဲ့တော့ကာမဂုဏ်ထဲပျော်မွေ့တဲ့တတဝါတွေပဋိစ္စသမုပ္ပတ္တယနိဗ္ဗာန်တရားသိမြင်မှုမလွယ်လိုက်တာလို့ဘုရားရှင်စဉ်းစားတော်မူတယ်အဲ့တော့ကာမဂုဏ်ထဲမှာပျော်နေတဲ့တတဝါတွေကိုငါဘုရားကတရားဟောရင်သူတို့သိနိုင်မှာမဟုတ်တရားမသိနိုင်တဲ့ပုဂ္ဂိုလ်တွေကိုတရားဟောနေငါဘုရားပင်မနှမ်းနဲ့ယုံမယ်ရှိမယ်လို့တရားမဟောဖို့အတွက်စိတ်ညွတ်တော်မူတဲ့အချိန်မှာတဏ္ဍပရိဖြံမာကြီးကတရားဟောကြားဖို့အတွက်ဘုရားရှင်ရဲ့စိတ်ကြံကိုသိလို့၃ချိန်တိုင်တိုင်လာပြီးတော့တောင်းပန်တာအဲ့ဒါဝါဆိုလာဇန်6ရက်နေ့ဘုရားဖြစ်ပြီးရက်90မြောက်နေ့အဇပါလပင်ညောင်ပင်စိတ်ကြောင်းသားတွေနားခိုတဲ့ညောင်ပင်အောက်မှာဘုရားရှင်တည်င်းသုံးတဲ့အချိန်မှာလာပြီးတော့တဏ္ဍပိပြံမှာကြီးကတောင်းပန်တယ်ဒီတော့ဘုရားရှင်ကဒေဝစကုပိန်ကြီးနဲ့ကြည့်တော့လောဘဒေါသနဲ့တဲ့တတဝါတွေကိုလည်းပဲတွေ့တော်မူတော့တရားဟောဖို့ရစိတ်ညွတ်တော်မူခဲ့တယ်ဒီတော့တန်ပရိပြန်မာကြီးလည်းပြန်သွားခဲ့တယ်အဲ့တော့ဘုရားရှင်ကဘုန်းကြီးတို့တရားဟောတော့မယ်ဆိုတော့ဘု து ကိုတရားဟောရပါမလဲဒါမျိုးစဉ်းစားတော်မူတော့ပထမအာလာရယတိကိုသွားပြီးတော့တွေ့တယ်အာလာရယတိဆိုတာဘုရားလောင်းတောထွက်လာကားစားအချိန်ဒုက္ခရစရိယအကျင့်6နှစ်မကျင့်ခင်ကသူစီကိုသွားပြီးတော့အာလာရဆရာကြီးတန်သွားပြီးတော့နီးခံခဲ့တယ်ဒီတော့အာကင်စင်ညာယနာလောကီဇန်တိဆရာကြီးရဲ့နီးပြပေးလိုက်တယ်ဒီတော့လောကီဆရာကြီးလောကီဆရာကြီးရဲ့ပညာလည်းပဲရှိတယ်လောဘဒေါသလည်းပဲနေတယ်တရားသူကိုသိနိုင်တယ်ဆိုတော့မြတ်စွာဘုရားတရားဟုတ်ကိုစိတ်ကြံဖြစ်တော့နှစ်သားတစ်ယောက်ကကွယ်လွန်သွားတာခုနှစ်ရက်ရှိပါပြီဆိုပြီးတော့အာလာရယတိကွယ်လွန်ခဲ့တာခုနှစ်ရက်ရှိတဲ့ကြောင်းလျှောက်ထားဘုရားရှင်ကတပ္ပညုတဉာဏ်နဲ့ကြည်တော်မူတော့ဒါကိုသိတော်မူတယ်ဒီတော့ဘုရားရှင်ကဩအာလာရယတိကာလမဉ္ဇဉ်ဖြစ်တဲ့အာလာရယတိအကြီးကျယ်ဆုံးရှုံးကြပေါ်တကားတကယ်လို့မြတ်ဒီတရားကိုနာရလို့ရှိရင်တရားသူကိုတင်းတင်းမြဲမြဲသိနိုင်တယ်ဘုရားရှင်ကအကြံဖြစ်တော်မူတယ်နောက်ဒုတိယအကြိမ်ဘသူကိုမြတ်တရားဟောရပါမလဲဆိုတော့ဥဒကရာမရဲ့သားဖြစ်တဲ့ဥဒကယတိကြီးကိုစိတ်ထဲမှာပေါ်လာတယ်ဥဒကယတိကြီးထံမှာလည်းပဲတော်ထွက်ခါစားဖျားမဖြစ်ခင်ကနေဝတဉ္ဇာနဲ့တဉ္ဇာနာဇံအာထုတ်တဲ့အခါနီးခံခဲ့တယ်ပေါ့ဒီတော့လောကီဆရာကြီးကိုကျေးဇူးဆက်ဖို့စိတ်ကြံတော့နှစ်သားတယောက်ကညင့်သကောင်းညံချိန်ကကွယ်လွန်သွားခဲ့ပါပြီလို့ပြောတော့ဘုရားရှင်ကတပ္ပညုဉာဏ်ဉာဏ်နဲ့ဆင်ကျင်တော့ကွယ်လွန်သွားတာကိုသိရတော့စောစောကလိုပဲကြီးကျယ်ဆုံးရှုံးရှာပေါ်တကားတကယ်လို့မြတ်ဒီတရားကိုနာရရင်လင်းလင်းမြန်းမြန်းထိုးထွင်းသိနိုင်တယ်ဥဒကယတေဟီယပညာရှိဖြစ်တယ်လောဘဒေါသနည်းတယ်လောဘဒေါသနည်းတဲ့အတွက်ဉာဏ်ပညာကြီးတဲ့အတွက်ဒီတရားကိုမြန်မြန်သိနိုင်ရှာတယ်ခုတော့အရူပရပ်ပစ်ရှစ်ပါးတဲ့မှာပါဝင်တဲ့အရူပဘုံမှာရောက်သွားတဲ့အတွက်တရားဓမ္မရနိုင်တဲ့အတွက်ကြီးကျယ်ဆုံးရှုံးရှာပေါ်တကားလို့ဘုရားရှင်စိတ်ကြံဖြစ်ခဲ့ပါတယ်ဘုန်းကြီးတို့ပြန်မပြည့်ဖြစ်ပေမဲ့တရားဓမ္မရနိုင်တဲ့ရုပ်မရှိတဲ့တရားနာလို့မရတဲ့အရူပဗျံမရပ်ပစ်ရှိပါတယ်မှာပါဝင်တဲ့ဗျံမဘုံဖြစ်တော့ဒါတွေကကြီးကျယ်ဆုံးရှုံးရှာတယ်တရားဓမ္မရနိုင်တဲ့နေရာမှာဖြစ်လို့ဘုရားရှင်စိတ်ကြံဖြစ်ခဲ့တာဘုန်းကြီးတို့လောကီနေရာနိုင်ငံခြားမှာနေတယ်တရားဓမ္မရနိုင်မှုတရားနာခွင့်မရဘူးစီးပွားရေးတော့ဖြစ်ပါရဲ့ဒါဆိုရင်ဘုရားရှင်အမြင်နဲ့ကြည့်ရင်ဒါဆုံးရှုံးရတဲ့နေရာလို့သတ်မှတ်တယ်ပစ္စည်းဥစ္စာမချမ်းသာပြီးမြန်မာပြည်မှာနေတယ်ကုသိုလ်လုပ်ခွင့်ရတယ်ဒါဆိုရင်ဒါမဆုံးရှုံးဘူးကိုနဲ့တင့်တဲ့အရက်လို့ဒီလိုသုံးသပ်လို့ရတယ်ပေါ့ဒ ီတော့တတိယအကြိမ်မြောက်ကျဘုရားရှင်ကိုတော့မြတ်ကငါဘုရားဘု து ကိုတရားဟောရပါမလဲဒါမျိုးစဉ်းစားတော်မူတဲ့ကပင်စဝက်ကီငါ့ကိုစိတ်ထဲမှာပေါ်လာခဲ့တယ်အဲ့တော့ဘုရားရှင်ကဘူဂါရာခောမီပင်စဝက်ကီယာဘိတ်ကူယေမန်ဗရဏာပိတတံဥပတ်ထေန်သူယန္နုနံပင်စဝက်ကီယာနံဘိတ်ကူနံပထမံဓမ္မံဒေတိယံတိပင်စဝက်ကီငါ့ကိုအဲ့တော့ယသိဘဝရှိတယ်ဒီပင်စဝက်ကြီးယသိငါးဦးဟာငါဖျားပေါ့တိတ်ကျေစုကြီးမာတယ်တဲ့ငါဖျားဒုက္ခရစရိယာကျင့်အကျင့်မှားကြီးကို6နှစ်ကျင့်တဲ့အချိန်တုန်းကငါဖျားကိုရေပူရေချမ်းကန်လန်းပြီးတော့ပြုစုလုံကျွေးခဲ့ကြတယ်ကျေစုတရားတိတ်ကြီးမာခဲ့ကြတယ်ဒီတော့ငါဖျားပင်စဝက်ကြီးငါးဦးကိုတရားဦးဟောရရင်ကောင်းမယ်လို့စဉ်းစားတော့မူခဲ့တယ်အဲ့တော့ဘုန်းကြီးတို့ပင်စဝက်ကြီးငါးဦးဆိုတာအခြားမဟုတ်ဘူးဖျားရှင်ဖွာပြင်ဂါဇတုံးကလက္ခဏာဖတ်ခဲ့ကြတယ်ဖျားဖြစ်နိုင်တယ်လက္ခဏာဖတ်ခဲ့ကြတယ်ပုံနာတွေအဲ့ထည့်ရအငယ်ဆုံးဖြစ်တဲ့ကွန်းတင်ညာပုံနာနဲ့အခြားပုံနာ၄ယောက်ရဲ့ตา၄ဦးဟာကျန်တဲ့9ယောက်ကကွယ်လွန်တော့သူတို့ရဲ့ตา၄ယောက်နဲ့အတူဖျားဖြစ်မယ်ဆိုတာသိတော့စောစောကြိုတင်ပြီးတော့သူတို့ကတောထွက်ခဲ့ကြတာတောထွက်ပြီးတော့ဖျားလောင်းတောထွက်ပြီလားဆိုတဲ့သတင်းကိုသူတို့ကအမြဲတမ်းနားဆွင့်နေကြတာဖျားလောင်းတက်တော့29နှစ်တောထွက်တော့သူတို့လိုက်ပြီးတော့ရှာတော့အဲ့ဒီဥရဝေလာတော်ထဲမှာသွားပြီးတော့တွေ့တာဒီချိန်မှာဖရာလောင်းကဘုန်းကြီးတို့အလောင်းတော်ဖရာကဒုက္ခရစရိယာမှားယွင်းတဲ့ကျင့်ကို6နှစ်ကျင့်တဲ့အချိန်အဲ့ဒီချိန်မှာပင်စဘုန်းကြီး9ဦးကတရားထူရတော့မယ်ဖရာဖြစ်တော့မယ်ဆိုပြီးတော့အာရဝန္တာနဲ့ဝိုင်းပြီးတော့ပြည့်စုံလုံကျွေးကြတာနောက်6နှစ်ကျင့်ပြီးတဲ့အခါဖရာလောင်းကဒီကျင့်စဉ်ကြီးကအမှားကြီးပဲလို့သိပြီးတော့အစာတောက်တွေပြန်စားစားတောက်တွေပြန်စားဆုံးခံပြီးတော့ဖုံးပေးတဲ့ချိန်ကျတော့ပင်စဝက်ကြီးငါးဦးကမြတ်စွာဘုရားကိုစွန့်ခွာခဲ့ကြတယ်။ယဟန်ကိုယ်တည်းမှကမ္မထမ်းကနေပြန်ပြီးတော့လဲခဲ့ပြီ။ကမ္မထမ်းလူတွေကြီးဖြစ်သွားပြီ။ပစ္စည်းတွေပေါ်ဖို့ဘုံကြီးဖို့ကျင့်နေပြီ။စွန့်ခံစားကုန်ပြီ။ဆိုပြီးတော့အဲ့ဒီမာသကရတရားတမှုနဲ့တကူလားွယ်လောက်မှာဘုရားလောက်ကိုစွန့်ပြီးတော့သူတို့ကမိခရာဝန်ကိုသွားနှင်းကြတာ။အဲ့ဒီအချိန်မှာဘုရားဖြစ်တဲ့အချိန်မှာဘုရားရှင်ရဲ့အနာမှာပင်စဝက်ကြီးငါးဦးကမရှိတော့ဘူး။သူတို့ကဘုရားရှင်ကိုစွန့်သွားခဲ့တဲ့15ရက်လောက်ရှိသွားခဲ့တယ်။ဝါဇူလာပြည့်နေ့ဆိုရင်15ရက်ပြည့်မှာပေါ့တကူလာွယ်လောက်တကူလာွယ်လောက်ကဖျားဖြစ်ခါနီးသူတို့အနေနဲ့15ရက်လောက်လူကလေးကစွန့်ခွာသွားခဲ့ကြတာတကူလာွယ်နေ့သူတို့စွန့်ခွာသွားပြီးတော့ဖျားရှင်ကကဆုံလာပြည့်နေ့မှာဖျားဖြစ်တာအဲ့တော့သူတို့ကဖျားရှင်ပေါ်မှာထင်လွဲပြီးတော့စွန့်ခွာသွားပြီးတော့မိဂရာအောင်မှာသွားပြီးတော့နေကြတာဒီတော့ဖျားရှင်ကကျေးဇူးတရားကြီးမားတယ်ဆိုပြီးတော့အဲ့ဒီဝါဇူလာဇန်ဆက်လေးရဲ့နေ့ထိဆုံးခံပုံပေးပြီးတော့လာပြင်းနေမနဲ့နဲ့စောစောမှမိဂရာဝန်ကိုခြေချင်းကြွတော်မူတယ်တဲ့ခြေချင်းကြွပြီးတော့ညနေရန်ချိန်မှာမိဂရာဝန်ရောက်တော့ပင်စဝက်ကြီးတွေကိုနားလည်အောင်မိန့်တော်မူပြီးတော့ဖျားဖြစ်ခဲ့တဲ့အကြောင်းမိန့်ကြွတော်မူပြီးတော့နေဝင်ကားစားအချိန်မာတကရတရား3ခုနဲ့ဝါဇူလာပြင်းနေနေဝင်ကားစားအချိန်လက်ထွက်ကားစားအချိန်မှာတရားဥဒ္ဓမဆက်ကြကိုဟောခဲ့တယ်အဲ့ဒီတရားဥဒ္ဓမဆက်ကြကိုနာယူပြီးတော့ဝိပဒနာရှိမှတ်ပွားများလိုက်တာရှင်ကွန်းတင်ညာရတိကြီးဟာသောတာပန်အရိယတန်ခါဖြစ်သွားခဲ့ကြည်ကြကြစို့သုံးသက်ကြစို့သာသနာရဲ့အစာပိုင်းနော်ဘုန်းကြီးတို့ဖျားရှင်ပရိနိဗ္ဗာန်ဆံခဲ့တာဒီနေ့ဆိုရင်နှစ်ပေါင်း2558နှစ်ပြည့်တော့မယ်ကဆုံလာပြည့်ဆိုရင်ပြည့်ပြီဖျားရှင်တတ်တော်တင်ကြသာသနာပြုခဲ့တဲ့နှစ်က45နှစ်45ဝါအဲ့ဒီ45နှစ်နဲ့နှစ်ပေါင်း2558နှစ်ကိုပေါင်းရင်နေပေါင်း2600နှစ်စွန်းသွားခဲ့ပြီအဲ့တော့ဖျားဖြစ်သာသနာပြုကာစားဖျားဖြစ်ပြီးကာစားအချိန်လေးလွန်ခဲ့တဲ့2600နှစ်နှစ်စွန်းစွန်းချိန်လေးကိုမှန်းကြည့်လိုက်သာသနာမှာကျေးဇူးရနှံ့လေးတွေဘလောက်သိနေလဲဘလောက်အားရစရာကောင်းလဲဘလောက်ကြည်နူးစရာကောင်းလဲဒါလေးကိုဘုန်းကြီးသိစေခြင်းလို့အဲ့တော့အဲ့ဒီအချိန်မှာဖျားရှင်ကိုတော်မြတ်ကပင်စဝက်ကြီး၅ဦးစီကိုခြေချင်းကြွားပြီးတော့ဝါဇူလာပြည့်နေ့မှာတရားဥဒ္ဓမဆက်ကြကိုဟောတယ်ပါဖြစ်လို့လေပင်စားဝတ်ကြီးငါးဦးကယေຊုတရားကြီးမာလွန်းလို့တဲ့ယေຊုဆက်ခြင်းလို့ဘုရားရှင်ဟောခဲ့တာအဲ့တော့ဓမ္မဆက်ကြာတရားစဟောတော့ဓမ္မဆက်ကြာတရားယရဏထဲမှာအစာဆုံးယရဏတရားယရဏထဲမှာအစာဆုံးပေါ်ပေါက်တဲ့တရားဥယရဏဆိုတဲ့ဓမ္မဆက်ကြာဒီဓမ္မဆက်ကြာတရားယရဏအတီးပင်စပေါ်တဲ့အချိန်မှာယေຊုတရားဆက်ခြင်းလို့ဘုရားရှင်ဟောတော့ယေຊုဆက်တရားဓမ္မဆက်ကြာရဲ့တရားယရဏရဲ့ဘုန်းကြီးတို့ရုပ်ပုံလေးကိုကြည်လိုက်လို့ရှင်ယေຊုယဉ်နံလေးတွေတင်းလို့ဘုရားရှင်ကယေຊုဆက်ခြင်းလို့ဓမ္မဆက်ကြာဟောတယ်အဲ့တော့တရားယရဏယေຊုနဲ့မကင်းဘူးတခါရှင်ကွန်းတင်ညာယသိကြီးဟာကွန်းတင်ညာယသိကြီးဟာသောတာပန်အရိယတန်ခါဖြစ်သွားတယ်အဲ့ဒီဓမ္မဆက်ကြာတရားဝဲပြီးတဲ့အခါအ ဒီတော့တန်ခါယနာစပေါ်လာတဲ့ကျေးဇူးဆက်တရားကိုနာရလို့ဆိုပြီးတော့တန်ခါယနာစပေါ်လာခဲ့တာဒီတော့ဖရာယရနာကျေးဇူးတည်တဲ့မဟာလူသားဗုဒ္ဓအင်မတန်မှအတူမရှိတဲ့ဘုရားရှင်ဟာကျေးဇူးကိုသိသိတော်မူတတ်တယ်။တရားယရနာဓမ္မစကြာကျေးဇူးဆက်ခြင်းတဲ့အတွက်ဟောကြားခဲ့တဲ့တရားကျေးဇူးဆက်တဲ့တရားကျေးဇူးယဉ်နံလေးတွေသင်လိုက်နေတယ်။အရိယတန်ခါယရနာစပေါ်တာကျေးဇူးဆက်တရားကိုနာယူခဲ့ရတဲ့အတွက်အရိယတန်ခါပေါ်ခဲ့တယ်။အဲ့တော့မိမိတို့စိတ်ကကိုးကွယ်တဲ့ဘုရားယရနာတရားယရနာတန်ခါယရနာကျေးဇူးယဉ်နံလေးဘလောက်မွေးကြိုင်နေလဲဘလောက်သင်ပြန်နေလဲဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ဟာငါဘုရားရှင်ပဲဆိုပြီးတော့ယေရှုတရားကိုမပစ်ပယ်ဘူးဘုရားရှင်ဖြစ်ပေမဲ့ယေရှုတရားကိုဥထိတ်ထားတော်မူခဲ့တယ်တဲ့ဒါလေးကိုဘုန်းကြီးကသိစေချင်တာကဲအားလုံးလက်အုပ်ချီပြီးလိုက်ဆိုလိုက်ဗုဒ္ဓမြတ်စွာသာသနာရှေးခါတည်စချင်းခါစီဗုဒ္ဓမြတ်စွာသာသနာရှေးခါတည်စချိန်ခါစီမှန်စာ၍သာမျောကြည့်ပါစိတ်မာကြည်နူးချမ်းမြေ့သည်မှန်စာ၍သာမျောကြည့်ပါစိတ်မာကြည်နူးချမ်းမြေ့သည်ကျေးဇူးယနေ့သင်ပြန်ပြန်အနံ့ကြိုင်လိုင်မွေးများသည်ကျေးဇူးယနေ့သင်ပြန်ပြန်အနံ့ကြိုင်လိုင်မွေးများသည်ဓမ္မစัจ ja ဒေသနာဟောရာကျေးဇူးဆက်ဖို့ရည်ဓမ္မစัจ ja ဒေသနာဟောရာကျေးဇူးဆက်ဖို့ရည်ဓမ္မသံဃာယရနာထွန်းလာကျေးဇူးမကင်းပြီဓမ္မသံဃာယရနာထွန်းလာကျေးဇူးမကင်းပြီအဲ့တော့သာသနာတီကာစားအချိန်မှန်းကြည့်လိုက်ဝါဆိုလာပြည်နေ့မာသကရတရား3ခုနဲ့ဘုရားရှင်ကဓမ္မစကြာဟောတယ်ရှင်ကွန်းတင်ညာအရိယတန်ခါဖြစ်တယ်အဲ့တော့သာသနာဘုရားတရားတန်ခါယရနာစပြီးတော့စုံတဲ့နေ့ဟာကျေးဇူးယနေ့နေ့တင်လို့ဘုရားရှင်ကိုယ်တော်မြတ်ကဘုရားဖြစ်ပေမဲ့လို့ငါဘုရားပဲငါဘုရားပြိဋိဘံစံရင်ခန္ဓာဆက်မရှိတော့ဘူးဒီလိုမဟုတ်ပါဘူးကျေးဇူးတရားကိုဘုရားဖြစ်ပေမဲ့ဥထိတ်ထားပြီးတော့ဓမ္မစကြာကိုဟောခဲ့တယ်ဒါကြောင့်တရားယရနာကျေးဇူးယနေ့နဲ့မကင်ဘူးတန်ခါယရနာစပြီးတော့ပေါ်ထွန်းတာကျေးဇူးယနေ့နဲ့မကင်ခဲ့ပါဘူးဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကျေးဇူးသိတဲ့နေရာမှာအင်မတန်မှပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ကြီးတစုဖြစ်ခဲ့ပါတယ်အလောင်းတော်ဘွားတွေတုန်းကလည်းပဲသူဝနာတာမဖြစ်တယ်မိမျက်မမြင်မိဘတွေကိုကျေးဇူးဆက်ခဲ့တယ်မြောက်ဖြစ်တယ်မိဘတွေကိုကျေးဇူးဆက်ခဲ့တယ်ကြေငှက်ကလေးဖြစ်တယ်ကျေးဇူးဆက်ခဲ့တယ်ဘုရားရှင်ကအလောင်းတော်ဘွားကလေးကကျေးဇူးသိပြီးတော့တည်ခဲ့တာအဲ့တော့မိခင်ရင်မဟုတ်တဲ့မွေစားမိခင်တွေကျွေးမိခင်တွေကိုပဲကျေးဇူးဆက်ခဲ့တဲ့ဇက်တော်တွေအများကြီးပဲရှိတယ်အဲ့တော့ကျေးဇူးတည်တယ်ကျေးဇူးဆက်တယ်အထုံတွေပါလာတော့ဘုရားရှင်ဖြစ်တဲ့အခါမှာလည်းပဲကျေးဇူးတရားကိုဥထိတ်ထားတဲ့ဘုရားရှင်နဲ့ဒီလိုဘုရားရှင်မျိုးကိုမိမိတို့စိတ်ကကိုကိုပင်ရတာတိတ်ပြီးတော့ကြည်နူးเสียအားရเสียကြည်နေเสียကောင်းပါတယ်အဲ့တော့ဒီလိုကျေးဇူးတည်တတ်တဲ့သဘောတွေဟာဘုရားရှင်အထွတ်ထိပ်ရောက်ဖို့သုံးလောကမှာအတူမရှိတဲ့ဘုရားရှင်ဖြစ်ဖို့အများကြီးထောက်ပံ့ဖြစ်ခဲ့မယ်လို့ဘုန်းကြီးတို့ကဒီလိုသုံးသပ်ပါတယ်အခြားပါရမီတွေအများကြီးရှိပြီမယ်ကျေးဇူးတည်တဲ့ကျေးဇူးဆက်တဲ့ဒီကုသိုလ်ပါရမီတွေကလည်းအများကြီးထောက်ပံ့ဖြစ်ပါလိမ့်မယ်နောက်တခါကျေစုဆက်ပုံလောကီနီလေးဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။ဘုရားရှင်ဘုန်းကြီးတို့ဘုရားဖြစ်ပြီးတော့မိဂရောင်မှာဓမ္မစကြာတရားဟောဝါဆို။နောက်ဗိမိတာရာမင်းကြီးကပင့်တော့ရာဇဂျူကိုကြွ။ရာဇဂျူမှာတရင်သုံးလုံးခမီးတော်သုရဏမင်းကြီးကကပိလဝနေပြီးတော့ကိုပင့်တော့ဘုရားရှင်ကိုတော်မြတ်ဟာဘုန်းကြီးတို့ တပေါင်းလာပြီကျော်တရနေ့ရနေစပြီးတော့ကပိလုံမျိုးကိုကြွားတော်မူတယ်ကဆုံလာပြီကျော်လောက်မှာကပိလုံမျိုးကိုရောက်တယ်ရောက်ရောက်ချင်းဘုရားရှင်ဟာဆွေတော်မျိုးတော်ဒီဆုံတဲ့အခါပောက်ခရဝတ္တမိုးရွာတော်ကိုအကြောင်းပြုပြီးတော့ဝတ္တန္တရာဇက်တော်ကိုဟောတယ်ပေါ့နောက်ဒုတိယနေ့မှာဘသူမှဆွန်စားမပင့်တဲ့အတွက်ဘုရားရှင်ဟာရှေးဘုရားရှင်ရဲ့ထုံးစံအတိုင်းဆုံးခံကြွားတယ်ဆုံးခံကြွားတော့သုတ္တရနာမင်းကြီးကကြားပြီးရတော့ရှက်လိုက်တာသူ့ရဲ့သားတော်ဟာရှင်ဘုရင်မျိုးဖြစ်ပါလျက်နဲ့တောင်းစားရတယ်ဆိုပြီးတော့ရှက်တော့ဘုရားရှင်ကတရားဟောတော့သုတ္တရနာမင်းကြီးလည်းပဲဥဒေထေနဲ့ပဲမင်းစီရဂါထာကိုနာပြီးတော့သောတာပန်ဖြစ်နောက်ပိုင်းမှာဓမ္မစရိကာစတဲ့ဂါထာကိုတရားကိုနာပြီးတော့သုတ္တရနာမင်းကြီးကတက္ကရာကံဖြစ်မိရိတော်ဂေါတမိကသောတာပန်ဖြစ်အဲ့တော့အိမ်မှာနန်းတော်မှာပင့်ပြီးတော့သုတ္တရနာမင်းကြီးကဆုံးကတ်တယ်ဆုံးကတ်ပြီးတဲ့အချိန်မှာဘုန်းကြီးတို့ရတောတရာဒေဝီမိဖုရားကိုခြံပြီးတော့ကြံတဲ့ဆွေမျိုးတွေဘုရားရှင်ကိုလာပြီးတော့ဖူးမြော်ကြတာအဲ့တော့ရတောတရာမင်းသမီးကိုရတောတရာဆိုတာယာဟုလာမင်းသားလေးရဲ့မေတော်ဘုရားရှင်တော်မထွက်ခင်ကကျင်ရတော်ပေါ့အဲ့တော့ရတောတရာမင်းသမီးကိုမျိုးသမီးတွေအထင်းတော်တွေကမိဖုရားတွေကရှောက်ကြတယ်အရှင်သားကိုအဆောင်ကနေကြွပြီးတော့သွားပြီးတော့ရှစ်ခိုးကြပါလားရှင်မခိုးဘူးလားဒီလိုပြောတော့ရတောတရာဘလို့ပြန်ပြောလဲဆိုတော့အရှင်သားဟာတဲ့ငါရဲ့ကျေးဇူးတွေကိုရှိတယ်ဆိုတာသိခဲ့ရင်ဆောင်းကိုကိုယ်တိုင်ကြွလာပါလိမ့်မယ်ကိုယ်တိုင်ကြွလာတဲ့အခါမှာအရှင်သားကိုရှိခိုးပူဇော်ပါမယ်လို့တုံ့ပြန်ပြီးတော့ရတောတရာကတော့အိတ်ခမ်းထဲမှာပဲနေပြီးတော့ဖះရှင်ရှိတဲ့သူကိုမကြွဘူးကြံတဲ့ဆွေမျိုးတွေအားလုံးကြွပြီးမယ်ရတောတရာသူ့ကျေးဇူးကိုသိလို့ရှိရင်သူကျေးဇူးတွေအများကြီးရှိတာကိုဘုရားရှင်သိမှတ်ပြုရင်သူစီလာလိမ့်မယ်ဒီလိုနေပြီးတော့မသွားဘူးဒီတော့ဘုရားရှင်ကဆုံဖုံပေးပြီးတဲ့အခါသုတ္တရနာမင်းကြီးခမီးတော်ကြီးကိုတပိတ်ပေးရှင်သာရိပုတ္တရနဲ့ရှင်မောကလံအခတ်တော်ကနှစ်ပါးကိုခေါ်ပြီးတော့ဘုရားရှင်ကရတောတရာရှိတဲ့ခမ်းမဆောင်ကိုကြွတော်မူခဲ့တယ်ဒီတော့ရတောတရာမင်းသမီးကဘုရားရှင်ကြွလာတဲ့ဆိုတော့မောင်းမတွေ4000လောက်ကိုဖန်ကြီးဆွန်းတဲ့သင်္ကန်းရောင်ရှိတဲ့အဝတ်တွေကိုကြောင်းပြီးတော့ဝတ်ခံလိုက်တော့ဘုရားရှင်ကကြွတော်မူတယ်။ဘုရားရှင်ကကြွတဲ့အခါရတောတရာရဲ့တိုက်ခန်းရောက်တဲ့အခါဘလို့မိမ့်လိုက်လဲဆိုတော့ရတောတရာမင်းသမီးငါဘုရားကိုတဲ့အလိုရှိတယ်လို့ရှစ်ခိုးတာကိုတစုံတစ်ခုတားမြစ်တဲ့စကားမပြောရလို့မိန်ကြားခဲ့တယ်။အဲ့တော့မိန်ကြားပြီးတော့မြတ်စွာဘုရားကသူ့ကိုအလိုရှိတယ်လို့ရှစ်ခိုးပါစေဒီရှစ်ခိုးတာကိုဘယ်သူမှမတားပါနဲ့ဘုရားရှင်ကမိန့်ပြီးတော့နေရာမှာထိုင်လိုက်ပါတယ်ထိုင်တော်မူပါတယ်ဒီတော့ရတောတရာမိဖုရားကဘုရားရှင်ရဲ့ခြေဖမျက်အစုံကိုလက်နဲ့ကင်တွဲပြီးတော့လက်နဲ့ဖတ်ပြီးတော့နှစ်ဖူးနဲ့ဘုရားရှင်ရဲ့ခြေဖမိုးပေါ်မှာတင်ပြီးတော့အာရပါရရှစ်ခိုးပူဇော်ခဲ့တယ်ဒါဘုန်းကြီးပါပြောချင်တာလဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ဟာရတောတရာဒေဝီဟာဘဝတိုင်းဘဝတိုင်းဝတ္တန္တရာမင်းဘဝဖျားလောင်းကမင်းဖြစ်ရတောတရာဒေဝီကမိဖုရားဖြစ်ဖျားလောင်းမျိုးကနှင်ထုတ်ခံရတော့နန်းချခံရတော့ရတောတရာဒေဝီလောင်းမတ္တိမိဖုရားတိုးတဲ့လိုက်ပြီးတော့ဖျားလောင်းပေါ်မှာပါရမီတွေဖြည့်ခဲ့တယ်ကျေးဇူးတရားတွေရှိခဲ့တယ်နောက်ပြီးတော့ဒီဘဝမှာလည်းပဲကျေးဇူးတရားတွေသိကြီးမားခဲ့တယ်ဒီတော့ဘုရားရှင်ကိုယ်တော်မြတ်ဟာအခြားလူတွေရဲ့မျက်စိနဲ့မြင်တော့ဘုရားရှင်မသိတော့ပါဘူးဇနီးတွေဖြစ်ဖူးတဲ့မိဖုရားဖြစ်ဖို့တဲ့ရတ္တရာဒေဝီဆောင်ကိုကြွပြီးတော့ပူဇော်ခံတယ်တကယ်တော့မိဖုရားလာတဲ့နာပေါ့ဒါဘုန်းကြီးတို့ပုံမှန်မျက်စိနဲ့ကြည့်မယ်ဆိုရင်ဒါမျိုးဝေဖန်စရာဖြစ်တယ်သို့တော့မြတ်စွာဘုရားရှင်ရဲ့ကျေးဇူးတရားကိုဥထိတ်ထားပြီးတော့အပြစ်လည်းပဲကင်းနေတယ်ကျေးဇူးတွေလည်းတကယ်ရှိခဲ့တယ်ပါရမီတွေလည်းတကယ်ဖြည့်ပေးခဲ့တယ်ဒီတော့ဘုရားရှင်ကိုယ်တော်မြတ်ကြွပြီးတော့ငါဘုရားကိုရတ္တရာမင်းသမီးအလိုရှိတိုင်းစိတ်တိုင်းကြရှစ်ခိုးတာကိုတစုံတယောက်ကမတားမြစ်ကြနဲ့လို့မိန့်တော်မူပြီးတော့ရတောတရာရဲ့ကျေးဇူးကိုတိမှတ်ပြုခဲ့ပါတယ်အတိမှတ်ပြုပြီးတော့သုဒ္ဓနာမင်းကြီးရဲ့ရတောတရာရဲ့ကျေးဇူးဂုဏ်တွေကိုရှောက်ထားတဲ့အခါစန္ဒဂိဏီဇက်တော်ကိုဟောပြီးတော့ကျေးဇူးဆက်ခဲ့ပါတယ်စန္ဒဂိဏီဇက်ကိုဟောခြင်းရဲ့အကြောင်းကသုဒ္ဓနာမင်းကြီးကမြတ်စွာဘုရားကိုရှောက်တယ်တမီးတော်ဟာတဲ့တားတော်ဘုရားတိုးထွက်ပြီးတဲ့အချိန်ကစပြီးတော့တားတော်ဘုရားကတစ်ခေါက်ဆူဖန်ကြီးဆိုတဲ့ဝုတ်ကိုဝုတ်တယ်ဆိုတော့ तू ကဝုတ်ကောင်းစားလာတယ်မဟုတ်ဘဲနဲ့ तू လည်းပဲဖန်ကြီးဆိုတဲ့ဝုတ်ကိုလိုက်ဝုတ်ခဲ့ပါတယ်။ဒါတော်ဘုရားကတနေ့တစ်ထပ်ပဲစားတယ်လို့သတင်းစကားကြားတဲ့ချိန်ကစပြီးတမီးတော်ကလည်းပဲတစ်ထပ်ပဲစားခဲ့ပါတယ်။ဒါတော်ဘုရားကမြင်တဲ့နေရာခံထားတဲ့အိယာတွေမသုံးတော်တော့ဘူးဆိုတာကြားတော့တမီးတော်ကလည်းပဲညောင်ဆောင်ငယ်လေးကြိုးပြားနဲ့ရက်ထားတဲ့ညောင်ဆောင်ငယ်မှာပဲ အိတ်ဆက်ခဲ့ပါတယ်တဲ့တလွန်တော်ဒီခံခန္ဓာနာဒီမအိတ်တော်သားတော်ဘုရားကပန်းနံသားတွေကိုစွန့်လွတ်တယ်ဆိုတဲ့အချိန်တရင်စကားကြားကြတယ်သူလည်းပဲပန်းနံသားတွေမပန်မဲနဲ့နေခဲ့ပါတယ်နောက်ပြီးတော့သားတော်ဘုရားတောထွက်သွားတဲ့အချိန်မှာအခြားသောမင်းကြီးမင်းသားတွေကကံလန်းကြတယ်စောင့်ရှောက်ပြရစီလို့တုံလွားတွေပေးပြီးတော့တရင်စကားပေးတယ်တမီးတော်ကတဏှာစိတ်နဲ့လောဘစိတ်နဲ့ငယ်ဆောင်တောင်မှမကြည်ခဲ့ပဲနဲ့ကိုယ့်ကိုယ်ကိုစောင့်ရှောက်ခဲ့ပါတယ်ဒီလိုအပြင်တမီးတော်ရဲ့ဂုံကျေးဇူးတွေဟာအံ့ဩစရာကောင်းလိုက်တာဖေဟာလို့သုရဏမင်းကြီးကရှောက်ထားတော့မြတ်စွာဘုရားကဗာမိတ်နေဆိုတော့ခမီးတော်တဲ့ဒီချိန်မှာခမီးတော်ကဆောင်းလျှောက်နေတယ်ရေတော်တရာမင်းသမီးလည်းပဲပါရမီနေပညာတွေရင့်ကျက်လာတဲ့ချိန်ဒီချိန်ကျမှကိုယ့်ကိုယ်ကိုဆောင်းလျှောက်နိုင်တယ်အံ့ဩစရာမဟုတ်သေးဘူးရှေးတုန်းကဆောင်းလျှောက်သူမရှိပါပဲနဲ့ပါရမီနုတဲ့စေရင်တုန်းကတောင်မှကိုယ့်ကိုယ်ကိုအခြားသောယောက်ျားတွေကညူဆွဲတာတောင်မှကိုကိုကိုထိမ့်သိမ့်ဆောင်းလျှောက်နိုင်ခဲ့သေးတယ်ဆိုပြီးတော့မြတ်စွာဘုရားကမိန်ကြားပြီးတော့စန္ဒဂိဏီဇက်ကိုဟောခဲ့တာစန္ဒဂိဏီဇက်မှာရေတော်တရာကဂိဏီယာဂိဏီမဖြစ်တယ်ဖျားလောင်းကဂိဏီယာဖြစ်တယ်ရှင်ပြန်တယောက်ကဖျားလောင်းကိုလှုပ်ကြံပြီးတော့ဂိဏီယာမကိုချစ်ကြောက်ကြံပြောတဲ့အခါမှာဂိဏီယာမခါခါတီတီညင်းခဲ့တယ်အဲ့ဒီလိုအသိဉာဏ်နုနေတဲ့တိရစ္ဆာန်ဘဝတောင်မှဆောင်းလျှောက်တတ်သူမရှိဘဲနဲ့ကိုကိုကိုဆောင်းလျှောက်နိုင်ခဲ့ပါတယ်ဆိုပြီးတော့မြတ်စွာဘုရားကဂုံပြူတဲ့အနေနဲ့ဆန္ဒဂိဏီဇက်ကိုဟောကြားခဲ့ပါတယ်။အဲ့တော့ဘုန်းကြီးပြောချင်တာကဘာလဲ။ဘုရားရှင်ကိုယ်တော်မြတ်ကလောကုတ္တရနယ်ပယ်မှာယေຊုတွေတိပြီးတော့ယေຊုဆက်တော်မူခဲ့တယ်လို့လောကီနယ်ပယ်မှာလည်းပဲယေຊုတရားတွေကိုဘုရားရှင်ကမပစ်ပယ်ခဲ့ဘူး။ယေတော်တရားရဲ့ယေຊုဂုံတွေပါရမီတွေဖြည့်ပေးခဲ့တာတွေဒါတွေကိုတိပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကယေຊုတုံ့ပြန်ခဲ့တယ်တဲ့။ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကလောကမှာအတူမရှိတဲ့ဘယ်သူမှမတူမပနိုင်တဲ့ယေຊုတည်တဲ့ပုဂ္ဂိုလ်မြတ်ယေຊုဆက်တဲ့ပုဂ္ဂိုလ်မြတ်ဖြစ်တယ်ဒါလေးကိုဘုန်းကြီးကသိစေခြင်းလို့ဟောပေးတာနောက်တစ်ခါဘုန်းကြီးတို့ယေຊုတည်တဲ့ပုဂ္ဂိုလ်တွေမှာလောကမှာအထွတ်ထိပ်ရောက်သွားတဲ့ပုဂ္ဂိုလ်တစ်ပါးကိုပြောဦးမယ်ရှင်သာရိပုတ္တရာမထေရမြတ်ရှင်သာရိပုတ္တရာမထေရမြတ်ဟာဘုရားရှင်ပြီးရင်ပညာရာကြီးကျယ်ဆုံးဘုရားရှင်ကိုယ်တိုင်အာကိုတော်မူရတယ်ဘုရားရှင်ကသူမရှိတဲ့နေရာမှာရှင်သာရိပုတ္တရာရှိနေတယ်ဆိုရင်ငါဘုရားရှိတယ်လို့ပါပဲဒီလောက်ထိဘုရားရှင်ကအာကိုတော်မူရတဲ့တာဝကကြီးအဲ့တော့တပည့်တာဝကတွေရှင်အာနန္ဒတို့ကလည်းပဲချစ်ခင်လေးစားရတဲ့နောင်တော်ကြီးအဲ့တော့ရှင်သာရိပုတ္တရာအကြောင်းလေးကြည့်မယ်ဆိုရင်ရှင်သာရိပုတ္တရာတရားဓုရတာပင်စဝကီ၅ဦးတွေကအငယ်ဆုံးဖြစ်တယ်အတ္တစီမထေရထံကတရားနာခဲ့ရတာတရားနာပြီးတော့သောတာပန်ဖြစ်ခဲ့ရတာဒီတော့ရှင်သာရိပုတ္တရာကျေးဇူးဘလောက်တည်တဲ့လေဆိုတော့ရှင်အသက်ကြီးထေကအနောက်ရက်မှာတရင်သုံးရက်အနောက်ရက်ကိုခေါင်းပြုပြီးတော့ကျင်းဆက်တယ်။ရှင်အသက်ကြီးထေကတောင်ရက်မှာတရင်သုံးရက်တောင်ရက်ကိုခေါင်းပြုပြီးတော့ကျင်းဆက်တယ်။အရှင်အသက်ကြီးထေကရှင်မြောက်တောင်ရက်မှာတရင်သုံးနေလို့ကြားရင်အဲ့ဒီရက်ကိုခေါင်းပြုပြီးတော့ကျင်းဆက်တယ်။ကဲရှင်သာရိပုတ္တရာကိုတော့မြတ်ကိုယ့်ကိုတရားသိဉာဏ်ပေးဘူးတဲ့ဆရာသမားအပေါ်မှာဘလောက်ကျေးဇူးတည်တဲ့တလေ။ဒါကြောင့်လည်းပဲဖျားရှင်ပြီးရင်အကြီးကျယ်ဆုံးပုဂ္ဂိုလ်မြတ်ကြီးဖြစ်ခဲ့တာလောကမှာအထွတ်ထိပ်ရောက်သွားခဲ့တာဒီကံဒီအများကြီးပါမယ်လို့သုံးသပ်လို့ရပါတယ်နောက်တစ်ခါရှင်သာရိပုတ္တရာကိုတော်မြတ်ကကျောင်းမှာကပ္ပိယလှုပ်ပြီးတော့ယန်းနေဝေယဝစ္စာလှုပ်ပြီးတော့စားတောက်နေရတဲ့ပုံနာတယောက်ယန်းပြုတ်ကျင်တာမပြုတ်ရတော့ပိန်ချုံလာတယ်ဒါကိုဖျားရှင်သိတော်မူတော့ယန်းနေကိုစီဝေခိုင်းပြီးတော့ဒီပုံနာရဲ့ကျေးဇူးဘသူရှိတယ်လဲလို့မေးတော့ရှင်သာရိပုတ္တရာတပည့်တော်ပုံမှာကျေးဇူးတွေကြီးမားပါတယ်ဗျာရှိပါတယ်ဗျာပါလဲဆိုတော့တပည့်တော်ရာဇေကျိုမျိုးတဲ့ဆွမ်းခံတော့ဆွမ်းတစွန်လောင်းမှုပါတယ်တဲ့အဲ့ဒီဆွမ်းတစွန်လောင်းမှုတဲ့ကျေးဇူးကိုတပည့်တော်တတိယအမှတ်ရနေပါတယ်ဗျာဆိုတော့ဘုရားရှင်ကတာရုခေါ်တော်မူခဲ့တယ်ဒါသူတော်ကောင်းတွေရဲ့အလုံးလို့မိန့်ကြားခဲ့တယ်အဲ့တော့ရှင်သာရိပုတ္တရာကိုပုံနာရဟန်းခံပေးဖို့ပြောတော့ရှင်သာရိပုတ္တရာကဆုံးတစုံလောင်းမှုတဲ့ယေຊုရှင်ပုံနာကိုကိုယ်တိုင်ယဟန်ခံပြီးဆောင်းလျှောက်အစာတောက်တီးဆင်းရဲတဲ့အခါဒေသစာရီကြွပြီးတော့ခေါ်သွားအဲ့တော့နေထိုင်နေကောင်းအောင်အစာတောက်တီးအဆင်ပြေအောင်ဆောင်းလျှောက်နေထိုင်မုံတရားရှိမဲ့ပုံတွေသင်ပြီးနောက်ဆုံးတော့အဲ့ဒီရာဓာပုံနာယဟန်နာဖြစ်သွားခဲ့တယ်ကြည်နော်ရှင်သာရိပုတ္တရာကိုတော်မြတ်ဆုံးတစုံလေးလောင်းမှုတဲ့ယေຊုကိုတီးပြီးတော့ယဟန်နာဖြစ်အောင်အစာတောက်နဲ့ယဟန်ခံပြီးပြီးတော့ဆောင်းလျှောက်ခဲ့တယ်ဒီလိုကျေးဇူးကြီးမားတဲ့ရှင်သာရိပုတ္တရာကိုတော်မြတ်ဟာဒီလိုကျေးဇူးသိတတ်တဲ့သဘောတရားတွေကြောင့်ဘုရားရှင်ပြီးရင်သာသနာတော်မှာအကြီးကျယ်ဆုံးအမြင့်မြတ်ဆုံးသောအဂ္ဂတဝကကြီးဖြစ်တော်မူရတယ်တဲ့အဲ့တော့ဘုန်းကြီးတို့ကျေးဇူးသိတတ်တဲ့ပုဂ္ဂိုလ်တွေကလောကမှာအထွတ်ထိပ်ရောက်ကြတယ် အားလုံးရဲ့မေတ္တာတရားကိုရရှိကြရတယ်။အားလုံးရဲ့အားကိုမှုအားထားမှုကိုရရှိကြရတယ်။ဒါကြောင့်ကျေးဇူးတည်တာဘုန်းကြီးတို့သူတော်ကောင်းတွေရဲ့လက္ခဏာကျေးဇူးတည်တာကျေးဇူးကမ်းလို့ရှိရင်ပညာတွေဘလောက်တက်တက်ယာတုတွေဘလောက်မြင့်မြင့်စိတ်ချမ်းသာမှုဖြစ်ဖို့မလွယ်ဘူးထို့ထက်ရောက်ဖို့မလွယ်မေတ္တာတရားကိုရရှိဖို့မလွယ်ဘူးဒါလေးကိုဘုန်းကြီးကသိစေခြင်းလို့နောက်တခါဘုန်းကြီးတို့အမရဗုဒ္ဓမဟာကဏ္ဍဝန်ဆရာတော်ဘုရားကြီးကြောင့်ပြောပြပေးမယ်အဲ့တော့ဆရာတော်ဘုရားကြီးဟာဘုန်းကြီးတို့ကဘာကြော်ခဲ့တယ်ပေါ့အမရဗုဒ္ဓမဟာကဏ္ဍယုံဟာဘုန်းကြီးတို့နိုင်ငံသားတွေလေးလာဖို့အတွက်မြေပုံထဲမှာမဟာကဏ္ဍဝန်ကျောင်းတိုက်ဆိုတာနိုင်ငံတော်အထိထည့်ပေးခဲ့ရတယ်ကဘာကမဟာကဏ္ဍဝန်ကျောင်းတိုက်ကိုသိနေတယ်မြန်မာတွေမကဘူးဆရာတော်ကြီးကကျေးဇူးတွေပြုခဲ့တာလည်းပဲလူသားတွေဖတ်ဖို့ကျမ်းစာတွေရေးခဲ့တိပိတကဒရဘွဲရဖို့အထိကျမ်းစာတွေဘာသာတရားတွေရေးသားခဲ့တယ်။ပညာအားဖြင့်တော့ဘုန်းကြီးတို့ဘွဲဒီဂရီကတော့အပြီးဝန်တာတက်ကြတည်ရပါပဲ။အမြင့်ကြီးမဟုတ်ဘူး။ဒါပေမဲ့လို့အခြားသောဒီလိုပညာတတ်တွေရှိနေပါလျက်နဲ့ဆရာတော်တဲ့ပညာတတ်တဲ့ပုဂ္ဂိုလ်တွေရှိနေပါလျက်နဲ့သာသနာမှာတိတ်ပြီးတော့အထွတ်ထိပ်ရောက်သွားတာကျေးဇူးပြုနိုင်တဲ့သာသနာဝန်ထမ်းကောင်းတစ်ပါးဖြစ်သွားတာဘုန်းကြီးကောက်ချက်ချကြည့်တယ်သုံးသက်ကြည့်တယ်။ကျေးဇူးတည်တတ်မှုတွေအများကြီးပါတယ်။ကျေးဇူးတည်တတ်တဲ့ကုသိုလ်တွေကြောင့်ဖြစ်တယ်လို့ဘုန်းကြီးကသုံးသက်တယ်။ဘာဖြစ်လို့လဲဆိုတော့ဆရာတော်ကျောင်းသားဘဝကမြောင်းမြဆရာတော်လောင်းသာသနာပိုင်ဆရာတော်လောင်းကပဋ္ဌာန်းစုကိုရွှေဘူခေါ်သွားတော့တနေ့ဆွန်းစားတဲ့အချိန်မှာဇွန်းလိုလိုယူခိုင်းလိုက်တာ။အဲ့တော့ဆရာသမားကစိတ်မြန်ကိုမြန်ဆိုတော့ဘုန်းကြီးတို့ဆရာတော်လောင်းကျောင်းသားကဇွန်းကိုယူခိုင်းတဲ့အခါပြေးပြီးတော့ယူတော့ဆရာသမားဖက်နဲ့ကိုကြော်မိသွားတယ်။ကြော်မိသွားတော့ဘာလုပ်လဲဆိုတော့ပြမှုကြီးတခုကျူးလွန်လိုက်တယ်လို့ခံစားရပြီးတော့ဆရာသမားရဲ့ကျေးဇူးတွေကိုမြင်ပြီးတော့အဲ့ဒီဖက်နဲ့ကိုဦးသုံးချိန်ချပြီးတော့ကတော့တောင်းမှန်ခဲ့တယ်တဲ့။ကဲဘုန်းကြီးတို့တောင်မျိုးခံတာကိုဆရာတော်ကြီးကျေးဇူးတရားဘယ်လောက်သိလဲ။ဒီလိုကျေးဇူးတရားကိုသိတတ်တဲ့ကုသိုလ်စေတနာတွေကြောင့်ပညာတက်တာတွေများတဲ့ထဲမှာဆရာတော်ကြီးကထူးထူးခြားခြားကဘာကျော်သွားခဲ့တယ်။သာသနာအတွက်လောကအတွက်လူသားတွေအတွက်ကျေးဇူးပြုနိုင်တဲ့သာသနာဝန်ထမ်းကောင်းအင်မတန်မှအထွတ်ထိပ်ရောက်သွားခဲ့တယ်တဲ့ဒါတွေဟာဘုန်းကြီးတို့ကျေးဇူးတည်တဲ့မှုဆရာသမားပေါ်မှာလေးစားမှုတွေအများကြီးပါမယ်လို့ဘုန်းကြီးတို့ကဒီလိုပဲသုံးသပ်မိတယ်ပေါ့နောက်ဆုံးဘုန်းကြီးပါပြောခြင်းလဲဘုန်းကြီးတို့မြတ်ဆက်ကြာကြောင်းတိုက်ကိုပဲပြောခြင်းလဲယနေ့မြတ်ဆက်ကြာကြောင်းတိုက်ဟာသာသနာမှာအတိုင်းအတာတစ်ခုထိတော့ပညာရေးစသည်ဖြင့်စည်းကမ်းထိုက်လျောက်အောင်မြင်ခဲ့တယ်အဲ့ဒါဒါတွေဟာဘုန်းကြီးတို့တိုက်တည်တဲ့ဆရာတော်ရဲ့မြတ်ဆက်ကြာဆရာတော်ရဲ့ကျေးဇူးတရားတွေကိုအတိမတ်ပြုမှုဒီကုသိုလ်တွေအများကြီးပါလိမ့်မယ်လို့ဘုန်းကြီးကယူဆတယ်ဆရာတော်ကမိဘကျေးဇူးကိုလည်းတော်တော်ဟောခဲ့တယ်အဲ့တော့ဘာလို့ပြောနိုင်လဲဆိုတော့ဆရာတော်သူဘောဓာယုံတိုက်နေစဉ်ခါကိုရင်ကြီးဘဝတာမဏေကျော်ဖြေတဲ့အချိန်မှာရက်ရွာဆရာတော်ပုပ္ပယုံဆရာတော်ကကျမ်းမာရေးမကောင်းလို့လှမ်းခေါ်တယ်ခေါ်ပြီးတော့ရဟန်းကံကိစ္စတွေစီစဉ်ပေးပြီးတော့ပုပ္ပယုံဆရာတော်မှားခဲ့တယ်ငါတပီတဲ့ငါကျေးဇူးကိုကြည်အောင်ဆက်ချင်ရင်မြို့မှာစာတင်တိုက်ကြီးတိုက်တီထောင်ပါလို့မာခဲ့တော့ဆရာတော်ကစွန့်နိုင်တယ်မြကြိုးစားပြီးကျေးဇူးဆက်ပါမယ်အာမခံခဲ့တယ်အဲ့တော့အရွယ်ရောက်လာတဲ့အခါကျဆရာတော်ကယာတော်ထဲမှာတုတ်တန်အနီးမှာဒီမြတ်ဆက်ကြာကြောင်းတိုက်ဆိုတာတီထောင်ခဲ့တယ်ဘာလို့တီထောင်တာလဲဆရာသမားရဲ့ကျေးဇူးကိုဆက်ချင်လို့တဲ့ဒါဆရာတော်လျှောက်ထားလွာတွေထဲမှာဘုန်းကြီးတို့အတန်ဖန်းထားတဲ့တဲ့လေရှိတယ်ပေါ့နောက်ပြီးတော့စာအုပ်တွေထဲမှာလည်းပဲဘုန်းကြီးတို့ရေးသားပြီးပူဇော်ထားတယ်။အဲ့တော့ဆရာတော်ကမြတ်ဆက်ကြာကျောင်းတိုက်ကိုဆရာသမားရဲ့ကျေးဇူးဆက်ခြင်းလို့တည်ခဲ့တာ။ဘုန်းကြီးတို့မြတ်ဆက်ကြာကျောင်းတိုက်ရဲ့အစာကျေးဇူးရင်းနဲ့တင်ပြန့်နေတယ်။ဒီလိုခံစားလို့ရပါတယ်။နောက်တကဆရာတော်ကဓမ္မဂတိကဖြစ်နေတော့စာတင်တိုက်အောင်မြင်တဲ့လောက်မအောင်မြင်တော့ဘူး။ဒီတော့62ခုနဲ့ရောက်တဲ့အခါကျတော့ဘုန်းကြီးကိုလွှတ်အပ်တယ်အဲ့တော့ဘုန်းကြီးကိုလွှတ်အပ်တာဘာဖြစ်လဲဆရာသမားကမှာခဲ့တာသူကျေးဇူးကိုဆက်ကျင်စာတင်တိုက်ဖြစ်အောင်မြို့မှာစာတင်တိုက်လေးတိုက်တီးပါလို့မိန့်ခဲ့တယ်ဒီတော့ကိုကိုတိုင်းစာတင်တိုက်ဖြစ်မြောက်အောင်မလုပ်နိုင်တော့ဘုန်းကြီးကိုစာတင်တိုက်ဖြစ်အောင်လုပ်ပါဆိုပြီးတော့တောင်မြို့မှာကဏ္ဍရောင်းနေခေါ်ပြီးတော့ကြောင်းအပ်တယ်ကြောင်းတကာကမာတွေကျေးဇူးများဖို့သာသနာကျေးဇူးများဖို့ဆရာသမားကိုကျေးဇူးဆက်ကျင်လို့စာတင်တိုက်ဖြစ်ကိုတိုင်းချွေးသွေးနဲ့တီထောင်ထားတဲ့စာတင်တိုက်ကိုဘုန်းကြီးကိုလွှတ်အပ်လိုက်တာခုဒီနေ့အခါမှာစာတင်တိုက်ဟာအတိုင်းတာတစ်ခုထိတော့အောင်မြင်သွားခဲ့တယ်ပေါ့အဲ့တော့ဒါဘာလဲဆိုတော့ဘုန်းကြီးခံစားကြည့်တယ်မြတ်ဆက်ကြာကျောင်းတိုက်အောင်မြင်တဲ့အထဲမှာကျေးဇူးရနဲ့နေကျေးဇူးတရားသိတတ်တဲ့ကျေးဇူးဆက်တတ်တဲ့ကုသိုလ်တွေအများကြီးပါလိမ့်မယ်ဘုန်းကြီးကဒီလိုခံစားလို့ရတယ်ဒါကြောင့်ဘုန်းကြီးရဲ့ယုံကြည်ချက်နဲ့ဟောတာပါနောက်ကဘုန်းကြီးရောက်ပြီးတဲ့နောက်မှာဆရာတော်ကဘုန်းကြီးကိုဩဝါဒပေးတယ်ဥစဉ်နဲ့ ဦးဇင်းပညာတက်တာတော့ဟုတ်ပါတယ်။ပညာရင်တူလာရင်သာသနာပြုတဲ့နေရာမှာကံတာဖို့ကံမြင့်ဖို့လိုတယ်တဲ့။ဒီတော့ကံမြင့်ခြင်းပါတယ်ကံတာခြင်းပါတယ်သာသနာပြုခွင့်ဒီပူရခြင်းပါတယ်ဆိုရင်မိဘကျေးဇူးဆက်ပါဆိုပြီးတော့ဆရာတော်ကရွှေစီတိရိတ်တာမှာဘုန်းကြီးမေတော်ကြီးကယောဂီထိန်လုပ်နေတာကိုကိုယ်တိုင်ကားနဲ့သွားခေါ်ပြီးတော့ယခုနေတဲ့ကျောင်းလေးထဲမှာထားပေးခဲ့တယ်။အဲ့တော့ဘုန်းကြီးမေတော်ကြီးကိုပြုစုဆောင်ရှောက်ကျေးဇူးဆက်ခဲ့တာနှစ်ပေါင်း20ကျော်ခဲ့ပြီ။မြတ်စွာဘုရားဆရာတော်ဘုန်းကြီးဘဝတိုးတက်စေခြင်းလို့ကျေးဇူးတည်စေခြင်းလို့ကျေးဇူးဆက်စေခြင်းလို့ကိုယ်တိုင်ကားနဲ့ခေါ်ပြီးတော့သွားပြီးတော့ဘုန်းကြီးတို့မိန်ခဲ့တာရွှေ့ပေးခဲ့တာအဲ့တော့ဘုန်းကြီးကိုယ်တိုင်လည်းပဲဆရာတော်စီမံပေးမှုကြောင့်ယနေ့ကျေးဇူးတရားကိုထိုက်လျောက်ဆက်ခွင့်ရသွားခဲ့တယ်။အဲ့တော့ဘုန်းကြီးတို့ကျောင်းတိုက်ရဲ့တိုင်းတာတစ်ခုတည်းအောင်မြင်တဲ့နေရာမှာဘုန်းကြီးနေတယ်ကျေးဇူးရနဲ့တင်းပြန့်နေတာအဓိကကျောင်းတစ်ခုပါလိမ့်မယ်လို့ဒီလိုယူဆပြီးတော့ယနေ့ကျေးဇူးတရားနဲ့သာသနာဆိုတာဒါလေးကိုဟောပေးတာပါ။ကဲကောင်းပြီ။ဖုရားရှင်ရဲ့ကျေးဇူးတရားတော်ရဲ့ကျေးဇူးတန်ခါတော်ရှင်မြတ်တေရဲ့ကျေးဇူးယနေ့သာသနာတော်ကြီးတည်တံ့နေတာတရားနာခွင့်ရတာတရားရှုမှတ်ခွင့်ရတာတန်ခါတော်ရှင်မြတ်တေရဲ့အဆင့်ဆင့်လက်ဆင့်ကံကယ်လို့တန်ခါရရဲ့ကျေးဇူးယတနာသုံးပါးရဲ့ကျေးဇူးမိဘကျေးဇူးဆရာသမားကျေးဇူးကြည်မှန်သိပြီအဲ့တော့ကျေးဇူးဆက်ချင်ပါတယ်ဆိုရင်ဘယ်လိုဆက်မလဲဒါလေးသိဖို့လိုအပ်တယ်အဲ့တော့တောင်မျိုးကန္တာဝဆရာတော်ဖုရားကြီးကကျေးဇူးဆက်နေလေးမိန်ခဲ့တယ်ကဲအလုံးလက်ဟုတ်ချီလိုက်လိုက်ဆိုလိုက်ကျေးဇူးတော်ရင်ဘုရားရှင်ကိုနေစဉ်မပြတ်ကျေးဇူးဆက်ဖို့အမြဲယရနာသာသနာဤဖွန်တာနှခမ်းကိုစီထမ်းကျိုးပန်းကြပါလေကျေးဇူးတော်ရှင်ဘုရားရှင်ကိုနေစဉ်မပြတ်ကျေးဇူးဆက်ဖို့အမြဲယရနာသာသနာဤဖွန်တာနှခမ်းကိုစီထမ်းကျိုးပန်းကြပါလေအဲ့တော့ဆရာတော်ကြီးကဘုရားရှင်ရဲ့ကျေးဇူးတွေသိပြီယရနာသုံးပါးရဲ့ကျေးဇူးကိုသိပြီမိမိတို့တရားနာခွင့်ရတာတန်ဃာရီအဆက်မပြတ်လက်ဆင့်ကမ်းပြီးသင်ယံပို့ချခဲ့လို့တန်ဃာရီရဲ့ကျေးဇူးတရားတော်ရဲ့ကျေးဇူးကြောင့်အတိုင်းတာတစ်ခုတည်းလိမ္မာရင်ကျေလာတယ်အသိဉာဏ်တွေမြင့်လာတယ်ဓာရီကိုဘုရားရှင်ကဟောခဲ့တာဘုရားရှင်ရဲ့ကျေးဇူးသိပြီအဲ့တော့ဘုရားရှင်ကိုကျေးဇူးဘယ်လိုဆက်မလဲဆိုတော့ကျေးဇူးတော်ရင်ဘုရားရှင်ကိုနေစဉ်မပြတ်ကျေးဇူးဆက်ဖို့အမြတ်ယရနာသာသနာ၏ဝန္တာနှခမ်းကိုစီထမ်းကြိုပမ်းကြပါလေတဲ့ဘုရားရှင်အနှင်းခဲ့တဲ့တောင်ဝန်နှစ်ရက်ကိုကြည်ပြုံအောင်ထမ်းဆောင်ပါတဲ့နံပါတ်၁ပရိယတ္တိစာသင်စာချတရားဟောတရားပြအလုပ်ပฏิပတ်မကင်းတဲ့ပရိယတ္တိအလုပ်ကိုလုပ်ပါတဲ့ဒါဆိုရင်ဘုရားရှင်ကိုကျေးဇူးဆက်နေတာဒါတွေကတော့ယဟန်တော်တွေအားပဲဆက်နိုင်နေပေါ့တရားဓမ္မတွေကစီးပွားရေးလုပ်တယ်တာရေးသမီးရေးတွေရှိတယ်လူမှုရေးတွေရှိတယ်အဲ့တော့စာသင်စာချတရားဟောတရားပြတဲ့အလုပ်ဒီအလုပ်ကိုပฏิပတ်မကင်းမဲနဲ့ဒါတွေကိုလုပ်နေပြီဆိုလို့ရှိရင်ဒါဘုရားရှင်ကိုကောင်းဆုံးကျေးဇူးဆက်တာပါတဲ့အဲ့တော့ပฏิပတ်ကင်းတဲ့ပရိယတ်ကြရင်လေကြံတန်းပြီးတော့အကျင့်တွေပျက်စီးသွားနိုင်တယ်ဒါကြောင့်ပฏิပတ်မကင်းတဲ့ပရိယတ်ကိုလုပ်ရမယ်ဒါဘုရားရှင်ကိုကျေးဇူးဆက်တာတဲ့နောက်ပฏิပတ်တိဘုရားပြုမေတ္တာဘွားတရားရှိမဲ့ပြီးတော့လောဘဒေါသနှေးအောင်ကျင့်တဲ့ကျင့်စဉ်ပฏิပတ်လုပ်ကိုလုပ်ပါဒါလည်းပရိယတ်မကင်းတဲ့ပฏิပတ်ဘုရားရှင်လမ်းညွန်တဲ့အတိုင်းလုပ်အောင်ပါတချို့ကပฏิပတ်လုပ်တယ်တရားတွေဟောတယ်တရားတွေကျင့်တယ်စပေမပါတဲ့ကအမှားယွင်းတွေအများကြီးဖြစ်သွားတတ်တယ်ဒါကြောင့်ပฏิပတ်မကင်းတဲ့ပရိယတ်ရွှေတုံကောင်းဆရာတော်ကြီးမိတ်တယ်လို့ပฏิပတ်မကင်းတဲ့ပရိယတ်ပရိယတ်မကင်းတဲ့ပฏิပတ်ဒီနှစ်လုံးကိုဘုရားရှင်ကထမ်းစီခြင်းတာသူ့ရဲ့သားတော်တွေကိုဘုရားရှင်ကဘုရားရှင်လက်ထက်တုန်းကရဟန်းတော်ဝိပ္ပီတဲ့အခါဘာလုပ်ရမှာပါလဲဘုရားတောင်းဘယ်နှမျိုးရှိလဲမေးတဲ့အခါကျန်တို့တဲ့ငါဘုရားသာသနာမှာအလုတ်ကနှစ်မျိုးပဲရှိတယ်။ပရိယတ္တိကန္တာတုဒ္ဒစာသင်စာကြတရားဟောတရားပြအလုတ်ပฏิပတ္တိဘုရားပြုမေတ္တာဘွားတရားရှိမဲ့ပြီးတော့ကိလေသာ၄ပါးကြောင့်အကျင့်ကိုကျင့်တဲ့အကျင့်ဒီအလုတ်ပဲရှိတယ်မြတ်စွာဘုရားကမိန့်ခဲ့ဒီအလုတ်နှစ်လုတ်ကိုလုံးလို့ရှိရင်သာသနာတော်ကြီးရှည်နေမယ်သာသနာတော်ကြီးစီးပင်မယ်ဘုရားရှင်ဖြစ်စေခြင်းတည်းလို့သာသနာရှည်တာနဲ့မြတ်လူသားတွေနဲ့ပြန်ပါလိချမ်းသာအကျိုးကိုဆောင်ရွက်ရာရောက်တယ်တဲ့ဒီအလုတ်နှစ်လုတ်ကိုလုံးပါတဲ့အဲ့တော့ဘုန်းကြီးတို့ပရိယပฏิပတ်မပါဘဲနဲ့ပရာဟိတတတ်တတ်လုပ်နေတာဒါတွေကစဉ်းစားစရာအကောင်းတယ်။ဘုရားရှင်ကပရိယပฏิပတ်ကိုပဲလုပ်စေခြင်းတာ။ဒ ဒါပေမဲ့လို့ဘုန်းကြီးတို့တရားဓမ္မတွေကလည်းပဲပရာဟိတတသက်လောက်တာကိုသာသနာပြုတယ်ထင်တယ်အဲ့တော့ပရိယပฏิပတ်မကင်းတဲ့ပရာဟိတဆိုရင်ကောင်းတယ်လို့ဘုန်းကြီးတို့ကတော့ဒီလိုယူဆတယ်ပရိယပฏิပတ်ကင်းသွားပါတယ်ဆိုရင်ပရာဟိတလုပ်ငန်းတွေကလူသားဆန်သွားတယ်ဘုရားရှင်နှစ်သက်တော်မူပါမလားတန်တရားဖြစ်เสียရှိတယ်ပေါ့အဲ့တော့ဒါတွေကသီလရှင်တွေတန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးဆက်နေအဲ့တော့ယနေ့ကထိန်တကာတကမမိဘမေတ္တာမိသားစုကမေးမယ်တပည့်တော်တို့ကစာမမတင်နိုင်တာဘုရားရှင်ဘလို့ကျေးဇူးဆက်မလဲဒီတော့စာတင်စာကြပရိယတ္တိပရိပတ္တိလုပ်တဲ့တန်ဃာတော်ရှင်မြတ်တွေကိုမိမိတို့ကပစ္စည်းလေးပါထောက်ပံ့ယခုဆိုရင်ကထိန်လျာသင်္ကန်းဆက်ကတ်တယ်ကထိန်ကင်းတယ်လိုအပ်တဲ့ပစ္စည်းတွေလှူဒန်းတယ်ဒါကသာသနာအတွက်လုံလုံနိုင်မှုမိမိတို့ကနောက်ကနေထောက်ပံ့တာအဲ့တော့ပရိယတ္တိကိုကိုယ်တိုင်မတင်ကြနိုင်ကိုယ်တိုင်မပို့ချနိုင်တော့တင်ကြပို့ချတဲ့တန်ဃာတော်ရှင်မြတ်တွေကိုထောက်ပံ့ပြုပြီဆိုရင်ဒါဘုရားရှင်ကိုအကောင်းဆုံးကျေးဇူးဆက်နေပဲပฏิပတ်တိနဲ့ပတ်သက်လို့ဘုရားဥပ္ပမေတ္တာဘောတရားရှိမတ်တာဒါတော့ကိုယ်တိုင်ကျင့်လို့ရတယ်ပရိယတ်ကတော့ကိုယ်တိုင်မလုံနိုင်တော့လုံနိုင်တဲ့တန်ဃာစစ်မှန်တန်ဃာမှန်တွေကိုတက်နိုင်တယ်ဗျာကြိုးပမ်းပြီးထောက်ပံ့ပြီးလှူဒန်းပြီးဆိုရင်ဒါမိမိတို့အကောင်းဆုံးကျေးဇူးဆက်ရရောက်ပါတယ်တဲ့ကဲဒါတော့ဆိုရင်ဘုန်းကြီးဟောခြင်းတဲ့ကျေးဇူးတရားနဲ့သာသနာဆိုတာတော်တော်လေးလဲစုံသွားပါပြီဒါတော့ဆိုရင်အားလုံးလည်းပဲနားလည်လောက်ပါပြီဒါကြောင့်အာလုံသောတရားဓမ္မတွေဟာယေຊုတရားကိုကိုယ်တိုင်သိပြီးတော့ကိုယ်တိုင်ဆက်နိုင်တဲ့ပုံကိုယ်တွေဖြစ်အောင်ဒီတရားတော်ကိုနားပြီးတော့ကြိုးစားနိုင်ကြပါစေ။ကိုယ့်ရဲ့မျိုးဆက်တူတူမှမျိုးဆက်တွေကိုလည်းပဲသားသမီးတွေကိုလည်းပဲယေຊုတည်သူယေຊုဆက်သူတွေဖြစ်အောင်အမွေပေးနိုင်ကြပါစေ။ဒီနည်းအားဖြင့်ပါရမီတွေရင့်တန်အောင်ဖြစ်ခြင်းပြီးတော့ဒီဘဝမှာပဲမဉ္ဇဉ်ဘုံဉဏ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုယ်စီကိုယ်ငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။